Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ် January 31ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9935တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတို့ထိတဲ့ရောင်သတင်းတွေကိုမဆုမုံနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့စစ်ကောင်စီကစစ်အုပ်ချုပ်ရေး6လတပ်တန်းကို5ချိန်မြောက်ဖြစ်ထပ်တိုးလိုက်ပြန်ပါပြီ။ရွေးကောက်ပွဲဆိုင်ရာကန့်သက်ချက်တွေကိုလည်းစစ်ကောင်စီကဖြည့်လျှော့ပေးနေပါတယ်။ပင်လယ်နီဒေသမှာအမေရိကန်စစ်သင်္ဘောတစ်စင်းကိုဟူသည့်တပုံတွေကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်ဆိုတဲ့ထိတ်တဲ့ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းတွေမှာဆိုရင်တော့စစ်ကောင်စီကစစ်အုပ်ချုပ်ရေးအရေးပေါ်ကာလကိုနောက်ထပ်6လတက်တန်းတိုးလိုက်ပါတယ်။ဒီပေါ်မှာစစ်ကောင်စီရဲ့လက်ရှိအုပ်ချုပ်ရေးတည်ငြိမ်မှုမရှိတာကိုပြသလိုက်တာလို့သုံးသပ်မှုတွေရှိပါတယ်။
ဒါကဘာကိုပြရလဲဆိုတော့မင်းအွန်လိုင်းဥဆောင်တဲ့ဒီစစ်ကောင်စီအတခုလုံးဒီနိုင်ငံရဲ့အပြောင်းအလဲကိုမလွတ်နိုင်ဘူးနိုင်ငံကိုတည်ငြိမ်အောင်မလွတ်နိုင်ဘူ
းဒီသတင်းအပြည့်အစုံနဲ့အတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့စစ်ကောင်စီရဲ့တပ်ရင်းတချို့ကိုဒီရပိုင်းထဲမှာအေးဘက်ကသိမ်းပိုက်နိုင်နေဆိုပြီးသတင်းထုတ်ပြန်တဲ့သတင်းနောက်ဆက်အနာသိမ်းထားတဲ့3နှစ်တာကာလအတွင်းမှာစစ်ကောင်စီတပ်ကစစ်ရာဇဝတ်မှုတွေအပြင်လူခွေချိုးဖောက်မှုတွေကိုပါကျူးလွန်နေပါတယ်လို့လူခွေလေးလာစောင့်ကြည့်သူတွေကထောက်ပြနေကြတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်စစ်ကောင်စီဟာစစ်အုပ်ချုပ်ရေးအရေးပေါ်ကာလတတ်မှတ်ပြီးတော့တတ်တန်းထုတ်အုပ်ချုပ်လာနေတဲ့ဒီကနေ့မှာပဲနောက်ထပ်6လတက်တန်းတိုးလိုက်ပါတယ်စစ်ကောင်စီကဒီကနေ့ကာလုံအစည်းအဝေးပဲကျင်းပပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံးအရေးပေါ်အခြေအနေကြီးညာထားတဲ့ကာလကိုနောက်ထပ်6လတက်တန်းတိုးမြင့်လိုက်ကြောင်းဇန်နဝါရီလ30ရက်နေ့ဒီနေ့နေဆွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်တာပါ2008ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဆိုတဲ့အကြောင်းပြချက်နဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက်အရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးတော့ဒီတစ်ကြိမ်နဲ့ဆိုရင်5ကြိမ်မြောက်လည်းဖြစ်ပါတယ်မနှစ်ဇူလိုင်လကုန်မှာနောက်ဆုံးအကြိမ်6လတက်တန်းတိုးထားတာပါအာနာသိမ့်ပြီးမကြခင်2022ခုနှစ်ဧပြီလတုန်းကတော့အရေးပေါ်တက်တန်းကာလနှစ်နှစ်ထက်ပိုမကြနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထောင်းကပြောဆိုခဲ့ပူပါတယ်ဒီလိုပြောပြီးနောက်ပိုင်းမှာပဲတာမန်မဟုတ်တဲ့အခြေအနေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အချိန်ချင်း6လတက်တန်းတိုးခဲ့တာပါအရေးပေါ်အခြေအနေတက်တန်းတိုးတဲ့တစ်ချိန်တည်းမှာပဲသခိုင်းချင်းမကွေးတနင်္သာရီပဲခူးမွန်ကရင်နဲ့ကယားပြည်နယ်တွေကမြို့နယ်40နီးပါးမှာစစ်အုပ်ချုပ်ရေးကြီးညာထားပြီးတော့တချို့မြို့နယ်တွေမှာညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားစေဖြစ်ပါတယ်အခုလိုအရေးပေါ်အခြေအနေနောက်ထပ်6လတက်တန်းတိုးခဲ့တဲ့စစ်ကောင်စီဘက်ကကတိပေးထားသလိုရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေဟာနောက်ထပ်ပိုပြီးနှောင့်နှေးကျန်းကျနိုင်တယ်ဆိုပြီးတော့တုံ့တက်ပြောဆိုမှုတွေလည်းရှိနေပါတယ
်မြန်မာစစ်တပ်ဟာဆ ਿਆ နာတင်ထားတဲ့3နှစ်တင်းတင်းပြည့်လာတဲ့အချိန်နှစ်ပေါင်း60အတွင်းမှာအင်အားအချိနယ်ဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်လို့မြမအရေးလေလာသူတွေကတုံ့တက်လိုက်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံနိုင်ငံတွေအနေနဲ့မြမစစ်တပ်ကိုဆက်ပြီးတော့ဖိအားပေးတင်ပြီးတော့မြမနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့သွေးထွက်တန်ရုံမှုတွေနဲ့အကြမ်းဖက်ပဋိပက္ခတွေကိုအဆုံးသတ်ရေးအပြေရှားတင်တဲ့အကြောင်းနိုင်ငံတကာပဋိပက္ခစောင့်ကြည့်လေလာရေးအဖွဲ့ ICG ရဲ့မြမနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Hose ကပြောဆိုလိုက်ပါတယ်။
The military is on the back foot, losing bases, losing territory, losing towns. The civilian population is paying a high price for this.
Because of the Kitinan Ponsu Draft, the Myanmar government has been working on the government of the government. စစ်ကောင်စီဟာမြို့တွေကိုထိန်းထားနိုင်တဲ့အခြေအနေမရှိတော့သလိုတပ်တွေကိုထပ်ပြီးတော့အင်အားဖြည့်ဆည်းနိုင်တဲ့အခြေအနေမရှိတော့ဘဲနဲ့စစ်တပ်ထဲကတပ်ဖွဲ့ဝင်တွေဟာတိုက်ခိုက်ခြင်းစိတ်တွေကြာဆင်းလာတာကိုလည်းထောက်ပြပါဗျ။ဒါပေမဲ့လည်းစစ်တပ်ကအာဏာကိုတော့လွန်လွယ်နဲ့ဆွတ်လွတ်ပြီးတော့အရှုံးပေးမှာမဟုတ်ဘူးလို့လေလာသုံးသပ်သူတွေကမြင်ပါတယ်။နိုင်ငံတကာပဋိပက္ခစောင့်ကြည့်လေလာရေးအဖွဲ့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Hose ကတော့စစ်တပ်ကိုထောက်ခံတဲ့သူတွေနဲ့အမျိုးသားရေးဝါဒီတွေကြားမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဝေဖန်ပြောဆိုတာတွေရှိလာတာကိုလည်းထောက်ပြပါဗျ။သူ့နေရာမှာအစားထိုးမဲ့တခြားစစ်ဗိုလ်ချုပ်တယောက်ယောက်ထွက်ပေါ်လာနိုင်ခြေကိုလည်းစောင့်ကြည့်ရလိမ့်မယ်လို့သုံးသပ်ထားပါတယ်ရှင်
မြန်မာစစ်ကောင်စီကကျင်းပဖို့ရွေးထားတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေအတွက်စီကံတချို့ကိုလျှော့ပေါက်ပေးလိုက်ပါတယ်။ရွေးကောက်ပွဲဝင်မဲ့ပါတီတွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်နဲ့နိုင်ငံရေးပါတီတစ်ခုအတွက်လုပ်ငန်းတွေလုပ်ဖို့သတ်မှတ်ထားတဲ့အနည်းဆုံးမြို့နယ်အရေးအတွက်တွေကိုလျှော့ချပေးလိုက်တယ်လို့သတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံရေးပါတီတွေမှာပါတီဝင်အရေးအတွက်အနည်းဆုံး3,000သတ်မှတ်ထားတာကို5,000မြို့နယ်အားလုံးရဲ့ထက်ဝက်မှာပါတီလုပ်ငန်းတွေရှိရမယ်လို့သတ်မှတ်ထားတာကိုလည်း3ပုံ2ပုံလျှော့ချလိုက်တာပါ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့ရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြထားခြင်းရှိသေးပါဘူးစေအုပ်ချုပ်ရေးကြီးညာထားတာနောက်ထပ်တက်တန်းတူကြီးညာချိန်မှာပဲအခုလိုရွေးကောက်ပွဲဆိုင်ရာစီမင်းတချို့ပေါ်ပြင်ဆင်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့စစ်တပ်ကတော့ဖယ်ရှားလိုက်တဲ့အရက်သားအစိုးရလက်ထက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးဆွဆွဲထားတာပါနိုင်ငံတကာရွေးကောက်ပွဲအကဲခတ်တွေရဲ့လေလာသူတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိတယ်လို့ပြောဆိုထားတာလည်းဖြစ်ပါရဲ့ရှင်
။ဂါဇာကမ်းမြောင်ဒေသမှာယာယီအပြစ်ခတ်ရက်စဲဖို့နိုင်ငံတကာကထပ်ပြီးတော့တောင်းဆိုနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းရောမြောက်ပိုင်းမှာပါဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးတပ်ဖွဲ့တွေတိုက်ခိုက်ခဲ့တဲ့ဂါဇာမြို့မှာတော့စစ်သွေးကြွ15ရောက်ကိုမြေပြင်စစ်ဆင်ရေးတွေအတွင်းမှာတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ကြီးဖြစ်တဲ့ခန်ယူနစ်မှာလည်းလေကြောင်းတိုက်ခတ်မှုအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ကိုရစ်တွေ့သူတွေကပြောပါတယ်။ဟာမတ်စ်တို့ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တံပြန်ထိုးစစ်အတွင်းမှာအရက်သားတွေနဲ့စစ်သွေးကြွတွေအပါအဝင်သေဆုံးသူ 26,900 အထိရှိနေပြီလို့ပြောပါတယ်။ဂါဇာဒေသမှာတိုက်ခတ်မှုတွေရပ်ဖို့ဟာမတ်စ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကန်တွေပြတ်လို့ရေးအပါအဝင်အပြစ်ခတ်ရစဲရေးအဆိုပြုချက်နဲ့ပတ်သက်လို့ဆွေးနွေးနိုင်မှုအီဂျစ်နိုင်ငံကာရိုမြို့တော်မှာဟာမတ်စ်ခေါင်းဆောင်အစ္စမေးဟနီရီသွားလိုက်မယ်ဆိုပြီးတော့ခံမှန်းပြီးတော့အပြစ်ခတ်ရစဲရေးအဆိုပြုချက်ကိုသုံးသပ်နေကြောင်းဟာမတ်စ်ခေါင်းဆောင်ကမနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
UAE America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျဗုဒ္ဓညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ဟူသီပင်လယ်နီဒေသမှာအမေရိကန်စစ်သင်္ဘောတစ်စင်းကိုမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့ကြောင်းယမန်နိုင်ငံကဟူသီတပုံတွေကဒီကနေ့ပဲပြောဆိုလိုက်ပြီးတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကသင်္ဘောတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့လည်းပြောပါတယ်။အီရန်ကအားပေးထောက်ခံထားတဲ့ဟူသီတပုံတွေရဲ့သင်္ဘောဖြတ် cruise မစ်ဆိုင်းဒုံးတစ်စင်းကိုအမေရိကန်စစ်သင်္ဘော USS Gravely ကပစ်ချခဲ့တယ်လို့အမေရိကန်စစ်တပ်အလေပိုင်းဒေသကုတ်ကဲရေးဌာနကပြောဆိုလိုက်ပြီးနိုင်ပိုင်းအကြံမှာပဲတပုံတွေရဲ့ကြေညာချက်ထွက်လာတာပါ။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုမရှိကြောင်းလည်းအမေရိကန်စစ်တပ်ကပြောထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလလေကစပြီးတော့ပင်လယ်နီဒေသမှာဟူသီတပုံတွေရဲ့မစ်ဆိုင်းဒုံးတွေနဲ့အဝေးထိန်ဒရုန်း30ကျော်နဲ့တိုက်ခိုက်ခဲ့မှုတွေကြောင့်နိုင်ငံတကာကုန်သွယ်ရေးမှာအရေးပါတဲ့လမ်းကြောင်းတွေမှာအဟန့်အတားတွေနဲ့ကြုံတွေ့နေရတာပါ။သင်္ဘောကုမ္ပဏီတော်တော်များများကလည်းပင်လယ်နီနဲ့မြေထဲပင်လယ်ဆက်သွယ်ရာလမ်းကြောင်းကိုမသုံးတော့ဘဲနဲ့ပို့ပြီးဝေးပြီးတော့ကုန်ကြစိတ်ပို့များတဲ့အာဖရိကဘက်လမ်းကြောင်းကိုပြောင်းပြီးသွားလာနေကြပါတယ်။အမေရိကန်နဲ့ဗြိတိန်ကတော့ယီမန်နိုင်ငံမှာအခြေစိုက်ထားတဲ့ဟူသီတပုံတွေရဲ့မစ်ဆိုင်းတွေနဲ့စစ်ဘက်ဆိုင်ရာနေရာတွေကိုတိုက်ခိုက်နေတယ်လို့တပုံတွေပစ်ခတ်ခဲ့တဲ့ဒရုန်းတွေမစ်ဆိုင်းဒုံးတွေကိုလည်းကြားဖြတ်ဟန်တာပြစ်ချနေကြတာပါရှင်
။ယူကရိန်းရဲ့နေရာတော်တော်များများကိုပြစ်မှတ်ထားတဲ့ရုရှားရဲ့ညဘက်တိုက်ခိုက်မှုတွေမှာတော့ဒရုန်းအစင်း20နဲ့ပဲ့ထိန်ဒုံးကြီး3စင်းပါဝင်တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ယူကရိန်းရဲ့လေကြောင်းရဲကာကွယ်ရေးတပ်တွေကမိုက်ကိုလော့ဖ်ဆာဘူရီဇီယာဒနီပရိုပက်ထရော့စ်နဲ့ကဖ်ကိပ်ဒေတာတွေမှာဒရုန်းများစုကိုကြားဖြတ်ပြီးတော့ဟန်တာဖြတ်စီးနိုင်ခဲ့တယ်လို့ပြောပါတယ်။လူသုံးဦးထင်ရရပြီးတော့မိလာမှုဖြစ်ပွားခဲ့တဲ့ရုရှားဘက်ကယူကရိန်းရဲ့ခါကစ်ဒေတာကိုတိုက်ခိုက်ခဲ့တဲ့ရုပ်သံဗီဒီယိုတွေနဲ့ဓာတ်ပုံတွေကိုယူကရိန်းကဒီကနေ့ပဲထုတ်ပြန်ပါတယ်။ယူကရိန်းအတွက်အမေရိကန်ဒေါ်လာဘီလီယံ60တန်ဖို့ရှိတဲ့အထောက်ပံ့အသစ်တွေပေးနိုင်မှုအမေရိကန်လွှတ်တော်မှမဲခွဲဆုံးဖြတ်တာနဲ့အမေရိကန်မက္ကဆီကိုနယ်စပ်မှာလူဝင်မှုကြီးကြပ်ရေးထိန်းချုပ်မှုတွေကိုတင်းကျပ်ဖို့ဆုံးဖြတ်ထားတာတွေလည်းဆက်နွယ်မှုရှိနေပါတယ်။ဒါပေမဲ့2024ခုနှစ်မှာကျင်းပအမေရိကန်သမ္မတရွေးကောက်ပွဲနဲ့အတူလူဝင်မှုကြီးကြပ်ရေးဥပဒေသစ်ရဲ့အသေးစိတ်အချက်အလက်တွေကိုမဖြေရှင်းရသေးသလိုယူကရိန်းကိုပေးမဲ့အကူအညီတွေကလည်းမရေမရာဖြစ်နေပါရဲ့ရှင်
။အာဖဂန်နစ္စတန်နိုင်ငံကိုနိုင်ငံတကာအတိုင်းအဝိုင်းကနေမဖယ်ထုတ်ထားသင့်ဘူးလို့တရုတ်နိုင်ငံဘက်ကပြောလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတာလီဘန်နေခန့်အပ်ထားတဲ့တန်တမန်ကိုအတိမတ်ပြုကြောင်းအင်ကာနီကအထောက်အထားတွေပေးအပ်ပြီးတဲ့နောက်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုပြောလိုက်တာပ
ါ။中国对阿富汗的政策是一贯明确的。作为阿富汗传统友好邻邦，
Afghanistan နိုင်ငံပေါ်တရုတ်ရဲ့မူဝါဒကအငြင်းတန်းပြတ်သားပါတယ်။တရုတ်နဲ့အာဖဂန်နစ္စတန်ကြားမှာအစဉ်အလာအရချစ်ကြည်ရင်းနှီးတဲ့အိမ်နီးချင်းဆက်ဆံရေးရှိထားပြီးဖြစ်တာနဲ့အညီအာဖဂန်ပြည်သူတွေအားလုံးအပေါ်မှာတရုတ်ရဲ့ချစ်ကြည်ရင်းနှီးတဲ့နိုင်ငံခြားရေးမူဝါဒကိုအစဉ်အမြဲကျင့်သုံးခဲ့ပါတယ်။ဒါအပြင်တရုတ်နဲ့အာဖဂန်နစ္စတန်တို့ဟာနယ်ပယ်အသီးသီးမှာတန်တမန်ဆက်ဆံရေးကိုထိန်းသိမ်းထားပါတယ်။အာဖဂန်နစ္စတန်ကြားပြတ်အစိုးရထံကနေပြီးတော့တန်တမန်အသစ်ခန့်အပ်မှုကိုတရုတ်ဘက်ကလက်ခံတယ်ဆိုတာဟာပုံမှန်တန်တမန်ရေးအစီအစဉ်တစ်ခုပါ။တရုတ်နိုင်ငံအနေနဲ့အာဖဂန်နစ္စတန်ပြည်နယ်တိဆောက်ရေးအနေနဲ့ဖွံ့ဖြိုးတိုးတက်ရေးအကြမ်းဖက်မှုတွေကိုတိုက်ထုတ်ဖို့နဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့တာယာဝါပြောရေးကိုတိဆောက်ဖို့အတွက်နိုင်ငံတကာအနေနဲ့အပြုသဘောဆောင်တဲ့ကူညီပံ့ပိုးမှုတွေကိုလှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်းကပြောသွားတာပါ။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံအနေနဲ့နိုင်ငံတကာအတိုင်ဝန်းရဲ့မျှော်မှန်းချက်တွေကိုပုံမတုံ့ပြန်နိုင်ပြီးပွင့်လင်းတဲ့အားလုံးပါဝင်တဲ့နိုင်ငံရေးပုံစံကိုတိဆောက်ပြီးတည်ငြိမ်တဲ့နိုင်ငံခြားရေးမူဝါဒကိုအကောင့်ထည့်ဖို့နိုင်မှုကိုလည်းမျှော်လင့်တယ်လို့သူကပြောထားပါသေးတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ခေါင်အမရခန်ရဲ့ဇနီးတို့ကိုအဂတိလိုက်စားမှုဆွဲချက်နဲ့ဒီကနေ့မှာထောင်နဲ့ဆက်လေးနှစ်စီအပြစ်ဒဏ်ချလိုက်ပါတယ်။သူဝန်ကြီးချုပ်ဖြစ်နဲ့တာဝန်ယူတဲ့အချိန်မှာဇနီးဖြစ်သူဘက်ချားဘီဘီနဲ့ခမ်းတို့ဟာလက်ဝတ်ရတနာတွေနိုင်တွေအပါအဝင်နိုင်ငံတော်ပိုင်းလက်ဆောင်တွေကိုလက်ခံရယူပြီးတော့နောက်ပိုင်းမှာရောင်းစားခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးစီရင်ချက်အရဆိုရင်သူ့ကိုနိုင်ငံရေးကနေတာဝန်ယူခွင့်10နှစ်တားမြစ်ခံရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းရဲ့နိုင်ငံရေးပါတီဖြစ်တဲ့ PDI ပါတီပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ဝန်ကြီးချုပ်ဟောင်းနဲ့အတူယင်းနီသူမဟာမိတ်ရှားမမော့ဒ်ဂရက်စ်ကိုလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်နဲ့10နှစ်စီတရားရုံးကစီရင်ချက်ချပြီးနောက်တစ်ရက်မှာပဲအခုလိုမျိုးထောင်နဲ့ချမှတ်ခဲ့တာဖြစ်ပါရယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စစ်ကောင်စီကအရေးပေါ်အုပ်ချုပ်ရေးတပ်တန်းတိုးတဲ့ပေါ်မှာသုံးသက်ချက်အမြင်တွေကိုစူးစီးတင်ပြပေးကြပါမယ်။စစ်အုပ်ချုပ်ရေးအရေးပေါ်ကာလကိုနောက်ထပ်6လတပ်တန်းတိုးလိုက်တာကတော့စစ်ကောင်စီအနေနဲ့အပြောင်းလဲတွေနဲ့တည်ငြိမ်အောင်မလုပ်နိုင်ဘူးဆိုတာကိုပြသတာလို့သုံးသပ်မှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီကဒီကနေ့မှပဲကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူပြီးတော့အရေးပေါ်အုပ်ချုပ်ရေးကို5ချိန်မြောက်အဖြစ်နဲ့ထပ်ပြီးတော့တန်းတိုးလိုက်တာဖြစ်ပါတယ်စစ်ကောင်စီဟာတည်ငြိမ်တဲ့အုပ်ချုပ်ရေးကိုမဖော်ဆောင်နိုင်ပေမဲ့ခုခံတော်လှန်ရေးအင်အားစုတွေဘက်ကတော့အောင်မြင်မှုတွေဇက်တိုက်ရနေပါတယ်လို့ဥဆောင်သူတွေကပြောပါတယ်ကိုဝင်းမင်းမေးမြန်းတင်ပြပေးထားပါတယ
်ဟုတ်ကဲ့မနစ်ကဇူလိုင်လကမှနောက်ဆုံးတန်းထပ်တိုးခဲ့ပြီးအခုထပ်တန်းတိုးမှုကိုမြမတန်ကဒီညက်နေအခုလိုကြေညာခဲ့ပါတယ
်ယာယီသမရဦးမြင့်ဆွေကလက်ရှိနိုင်ငံတော်မှာဖြစ်ပေါ်နေတဲ့ခြေနေများအရအကြမ်းဖက်မှုတိုက်ဖြတ်ရေးလုပ်ငန်းစဉ်များဆက်လက်ဆောင်ရွက်ရန်နဲ့တာမန်မဟုတ်သည့်အခြေအနေဖြစ်တဲ့အတွက်တာဝန်ထမ်းဆောင်မှုကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်များအားလုံး၏သဘောတူဆွေးနွေးဆုံးဖြတ်ချက်များအရနိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်သတ်မှတ်ကြောင်းကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီတို့အတိပေးကြေညာအပအကြောင်းဖြင့်ပြောကြားပြီးပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစီဝေးတင့်မြင့်ဆောင်2024ကိုရုပ်သိမ်းလိုက်တယ်လို့သိရှိရပါတယ်ခင်ဗျာ
တခြားအပြောင်းလဲတွေမတွေ့ရသေးတဲ့ဒီတက်တန်းတူးမှုအပေါ် KNDF KNA အမျိုးသားများကာကွယ်ရေးတပ်ဥက္ကဋ္ဌခွန်ပီထူးကအခုလိုထောက်ပြပါတယ
်ဒါကဘာကိုပြတယ်လဲဆိုတော့မင်းအွန်လိုင်းဦးဆောင်တဲ့ဒီစစ်ကောင်စီအဲ့တခုလုံးဒီနိုင်ငံရဲ့အပြောင်းလဲကိုမလွတ်နိုင်ဘူးနိုင်ငံကိုတည်ငြိမ်အောင်မလွတ်နိုင်ဘူးနိုင်ငံကိုပေါ့နော်နိုင်ငံတကာတွေနဲ့ဆက်ဆံတဲ့နေရာမှာပေါ့နော်ဒီထက်ပိုကောင်းတဲ့ legitimacy မပြနိုင်ဘူးဆိုတာကိုပေါ်ပြတဲ့အနေနဲ့ပေါ့နော်ဒီရလကိုပဲပြနိုင်တာဖြစ်ပါတယ်
။ဒါမှအခြေအနေမဟုတ်တဲ့အရင်အကြောင်းပြချက်နဲ့ပဲအခုဆက်သက်တမ်းတိုးတာပေါ်လဲမြမနိုင်ငံရေးလေလာသုံးသက်သူဒေါက်တာစိုင်းကြည်စင်စိုးကအခုလိုသုံးသက်ပြပါတယ
်အရင်တိုးခဲ့တဲ့ပုံစံအတိုင်းဒီကောင်းစင်ပဲပေါ့နော်အတမှန်အခြေအနေမဟုတ်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဒီငွေအိတ်ချက်မှုမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့လုံခြုံရေးတိုးရတယ်ဆိုတဲ့အကြောင်းပြချက်နဲ့နောက်ထပ်6လတက်တန်းတိုးလိုက်တာတွေ့ရတယ်ပေါ့စားအဲ့ဟာကဘာလို့ဆိုလို့လဲဆိုတော့အခုဒီလိုမျိုးဖြစ်နေတဲ့အချိန်မှာပို့ပြီးတော့အခြေအနေတွေစည်ရေးအခြေအနေနိုင်ငံရေးအခြေအနေတွေပို့ပြီးတော့ရှုပ်ထွေးလာတယ်စည်ရေးအရာတွေတို့ဘက်ကအထိနာနေတဲ့အချိန်မှာတကယ်ပြောင်းပြီးတော့အစီအစဉ်တကျပြောင်းလဲပြီးတော့စဉ်းစားပြီးတော့အခြေအနေကိုပြောင်းအောင်လုပ်မယ်စီမံချက်တင်ကိုအစီအစဉ်မျိုးတို့စဉ်းစားရတာရှိမနေသေးဘူး။အဲတို့စီမှာအဲ့လိုမျိုးပြောင်းလဲဖို့ဒီလေထိုးကြီးရိုးရိုးအတိုင်းပဲတို့ဆက်သွားပြီးတော့တို့ဒီအာနာဆက်ယူထားဖို့တက်တန်းကိုဒီအကြောင်းပြချက်အဟောင်းနေနေပဲအသက်ဆက်နေရတယ်ဆိုတဲ့အတိတ်ပဲမျိုးမြင်မယ်ဆိုမြင်လို့ရပါတယ်ခင်ဗျ
။ဒါအပြင်ခုခံတော်လှန်ရေးလှုပ်ရှားမှုဘက်ကအောင်မြင်မှုတွေရလာနေတာကိုလည်း KNDF ဥက္ကဋ္ဌခွန်ပီထူးကအခုလိုရှင်းပြပါတယ်
။မင်းအွန်လိုင်းရဲ့မတရားအာဏာယူမှုတွေကိုလက်သက်မခံတဲ့အနေနဲ့နှီးပေါင်းစုံနဲ့ဆန္ဒပြကြတယ်နှီးပေါင်းစုံနဲ့လက်နက်ကန်တော်လှန်ကြတယ်အခုခံတော်လှန်တဲ့အောင်မြင်မှုတွေကဒီနေ့ချိန်မှာဆိုရင်ဒါအောင်မြင်မှုတွေရလာနေတယ် nem ye tei mu re no di tacho do ochou ye re bo no da in ne a ne paw la de lo naingan da ga taiwan ma le bo no boma pitu re ye lu la che ko let khan la de naingan re boma lu thu re ye lu la che ko bo no le sa ya me so de naingan re ga bo no po mya la de paw ma jano lu thu re ye aw mi mu re ya de che myo ma main online phe ka ro a dou yin be di lo tet dan to yin ne bo no ma cha ki ma chou nyin ya me ana shin so ya ti ya phit le me bo no
aku lo chin ni ma shi set phit la nai
အပေါ်မှာလဲခွန်ပြီးသူကအခုလိုသုံးသက်ပြပါတယ်လူသူတွေပေးတဲ့လေဂျစ်တမစီလူသူတွေပေးတဲ့အချုပ်ချာအာဏာတွေဒါလေးဒီမြဲမှာဖြစ်တဲ့အတွက်ပေါ့နော်ဒီလိုတက်တန်းတိုးယုံတဲ့အချုပ်ချာအာဏာကိုချုပ်ကင်နိုင်မယ်ဆိုတာကတော့အင်မတန်မှစိတ်ကူးရင်ဆံပြီးမှဒီ20တိရာစုတွေမှာပေါ့နော်ဒီလိုအာဏာရှင်တွေကအသက်ရှင်ချုပ်ကင်နိုင်စွမ်းရှိမဲ့ခုနေတွေမဟုတ်တော့ဘူးဒီနေ့မော်ရယ်ဒီနေ့
ဒီနေ့အင်တာနက်ခေတ်ဒီနေ့ပေါ့နော်မြန်ဆန်တဲ့တင်းချက်လက်တွေခေတ်မှာဒီအရာတွေကလူထုတွေလက်တဲ့ခံလို့မရတော့တယ်လို့ဒီနေ့နိုင်ငံသားတွေအားလုံးရဲ့တိုးတက်အမြင်တွေနဲ့ပေါ့နော်ဒီလိုစနစ်ဆိုးတွေဒီလိုသွေးခွဲမှုတွေဒီလိုအစွန်ရောက်သွေးခေါ်တွေကိုပေါ့နော်လူထုတွေကြားအောင်ထက်ဝင်ပြီးမှပေါ့နော်ချုပ်ကန်နိုင်မယ်ဆိုတဲ့အသွေးခေါ်တွေအားလုံးဒီမာယုန်နေတယ်မအောင်မြင်တော့ဘူးဒီ သက်သူတွေကလည်းထောက်ပြနေကြပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီအရေးပေါ်အုပ်ချုပ်ရေးတပ်တန်းတိုးလိုက်တဲ့အပေါ်မှာကိုဝင်းမင်းကအမြင့်သုံးသက်ချက်တွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်အတွင်းကမြို့နယ်6ခုလောက်မှာတော့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေကဆက်ပြီးပြင်းထန်နေဆဲဖြစ်တယ်လို့ကြောက်တော်နဲ့မင်းကြီးမြို့နယ်ကစစ်ကောင်စီရဲ့တပ်ရင်းတချို့ကိုဒီရပိုင်းအတွင်းမှာသိမ်းပတ်ထားနိုင်ပါတယ်လို့အေးအေးတပ်တော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ဒေသမှာတော့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကြားမှာအခြေအနေတွေကိုမသိရဘဲနဲ့စိုးရိမ်ထိတ်လန့်ပြီးတော့နေကြရပါတယ်။သတင်းအပြည့်အစုံရန်ကုန်ကပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်နောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားရသေးတောင်နဲ့ဘူးတိတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။အေးအေးရခိုင်တပ်တော်အနေနဲ့တိမ့်ပိုက်ဖို့ကြံရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေတာဖြစ်ပြီးဇန်နဝါရီ30ရက်နေ့ကဆိုရင်လဲစကစကိုလက်အောက်ခံကြောက်တော့အခြေဆိုင်ခမာယ304တရင်တစ်ခုလုံးကိုတိမ့်ပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မင်းပြမျိုးနယ်မှာကျန်ရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေတဲကတခုဖြစ်တဲ့စကစကိုလက်အောက်ခံခမာယ383ညတရင်ကိုဒီအပိုင်းအတွင်းတိမ့်ပိုက်နိုင်ခဲ့တယ်လို့အေအေရခိုင်တပ်တော်ရဲ့ဇန်နဝါရီ30ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာလဲအဲ့ဒီမျိုးနယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်မျိုးတွင်းနေအိမ်တွေမီးလောင်ရှိနေတယ်လို့မြောက်ဦးဒေသခံစစ်ဘေးဒုက္ခသည်တူကပြောပါတယ
်။ဟုတ်ပါပါ။အတိအရဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီမြောက်ဦးဖက်တော့ဒီအရမင်းပြဖက်တော့မှာပေါ့နော်။စိုက်ကွေးအရင်ပြင်ချင်တယ်ဆိုတော့တိရတယ်။ဒီမှာဂျက်တိုက်ကြည့်ရင်ဒီနဲ့ဆိုရင်မိသားကြိတ်ခတ်မှုတွေရှိတယ်ဆိုတော့ပြရပါတယ်။ဒီလိုရှိရင်မျိုးတွင်းမှာဆိုရင်မင်းနောက်တာတော့ဘယ်လိုမျိုးနေတိုင်းရှိရဆိုပြီးတော့ကျွန်တော်တို့တဆင့်ချင်ပြရတာ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေတာပါအထူးသဖြင့်တိုက်ပွဲအကြီးအကျယ်ဖြစ်နေတဲ့ကြောက်တော်မြောက်ဦးမင်းပြားနဲ့ရသေးတော်မြို့နယ်တွေမှာဆက်သွယ်ရေးလိုင်းတွေအားလုံးပြတ်တောက်နေပါတယ်အခုလိုဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတာကြောင့်အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေနဲ့လည်းအဆက်အသွယ်ပြတ်တောက်နေတယ်လို့ကြံခဲ့တဲ့မိသားစုဝင်တွေနဲ့ဒေသခံတွေအတွက်ပို့ပြီးတော့စိုးရိမ်ရတယ်လို့မြောက်ဦးမြို့နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့စစ်ဘေးဒုက္ခသည်တူကပြောပါတယ
်ဒီလအစပိုင်းလောက်ကတည်းကနေပေါ့နော်မြေမေပါပါအခုနောက်အဆင်မပြေတာပဲဖြစ်တယ်ဒီတိုးပြန်မှာဆိုလို့ရှိရင်တော့လုံးဝပြတ်တောက်သွားတဲ့အနေထားပေါ့ဒီအခုဆိုလို့ရှိရင်ဒီမိုက်ဒေးတစ်ခုလောက်ပေးရတယ်ကျွန်တော်တို့ကတခြားတစ်ဖက်မှာဖြစ်နေလို့ပေါ့နော်ဒါပေမဲ့ဒီမင်းပြားတို့မအူတို့ဆိုလို့ရှိရင်ဒီဖုန်းလိုက်ကတစ်ခုမှမရတဲ့အနေထားမှာရှိပါတယ်ကျွန်တော်တို့မှာဆိုရင်လည်းဒီရွာမှာကျန်ခဲ့တဲ့မိသားစုဝင်တွေနဲ့ကျွန်တော်တို့နဲ့ဆိုရင်လည်းအဆက်အသွယ်လုံးဝမရဘူးဒီရေပေါင်း20ကျော်တော့ရှိနေပါဘူးတခြားသူတွေမှာလည်းအဲ့လိုပါပဲသူတို့ပါချင်းနေလဲကိုယ်ပါချင်းနေလဲဆိုတာလည်းဘာမှမသိရတော့ဘုန်းကြီးတို့ဆုံးယူပါတယ်အတိအကတော့ဒီအဲ့မှာလက်လက်ကြည့်တဲ့ဘာတွေကြာပြီးတော့အသက်တေဆုံးသွားပြီလားမိသားစုဝင်တရားရဆုံးသွားပြီလားအဲ့အဲ့ဒီအခြေအနေကမသိရဘူးပေါ့အရင်ဆုံးယူနေပါရဲ့ဟုတ်ကဲ့
ဒါအပြင်ရံပြဲဘူးတိတောင်နဲ့မောင်တော်မျိုးနယ်တွေမှာလည်းစစ်ကောင်စီနဲ့အေအေတက်ကြားတိုက်ပွဲတွေဖြစ်ပွားနေတာပါရံပြဲမျိုးနယ်မှာဆိုရင်စစ်ကောင်စီတက်ကစစ်အင်အားတိုးချက်ပြီးတော့လက်ကျန်တပ်ဖွဲ့တွေနဲ့ပူးပေါင်းနေတာကြောင့်နှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါတယ
်အဲ့မှာနေတိုင်းလူလူပေါ့လေနဲ့လာပြီးတော့ဘုံကျဲတာတို့လက်နေကြီးနဲ့ပြစ်တာတို့ပြီးတော့မြို့ထဲမှာအမိကတိုက်ပွဲဖြစ်နေတယ်ဆိုတဲ့သတင်းတွေပေါ့နော် အဲ့ဒါလဲကြားတယ်ပေါ့အဲသူတို့စစ်ကောင်စီတပ်ဖွဲ့တွေကအဲတင်းတောင်းမှာအရှေ့ပြူပြီးတော့ခုခံနေတယ်အဲ့လိုကြားတယ်ဒါမနေ့ကအဲဒီပြည်ပသားကထုတ်တာကတော့သူတို့ဟိုဒီစစ်ကောင်စီတပ်ဖွဲ့တရားနှစ်ဆယ်လောက်အပွဲနဲ့ပူးပေါင်းသွားတယ်အဲတိုက်ပွဲတွေပြင်းထန်လာနိုင်တယ်ဆိုတော့သုံး
ပြောဆိုမှုတွေတော့ရှိတာပေါ့ရန်ပြည်မြို့ပေါ်မှာဒီအပိုင်းအတွင်းနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေထက်စစ်ကောင်စီကလေကြောင်းလက်နက်ကြီးတွေနဲ့တမျိုးလုံးပျက်စီးအောင်ပစ်ခတ်နေတယ်လို့အေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ရေးရအသာစီးရနေတဲ့အေအေရခိုင်တပ်တော်အနေနဲ့ကြောက်တော်မြောက်ဦးနဲ့မင်းပြမျိုးနယ်ကစခန်းတွေအားလုံးကိုတိမ့်ပိုက်နိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပ
ဆေးရာဇဝတ်မှုတွေအပြင်လူခွေချိုးဖောက်မှုတွေကိုပါကျူးလွန်နေပါတယ်လို့လူခွေရေးလေ့လာစောင့်ကြည့်သူတွေကထောက်ပြလိုက်ပါတယ်အထူးသဖြင့်
2023မှာအရဲသားတွေကိုအပြစ်မရှိဘဲဖမ်းဆီးတာစစ်တပ်စစ်ဆေးရေးကိပါပဲရက်ပဲဖြတ်ကျော်ပြီးလို့ပြစ်ဒဏ်ခံရတာပတ်ပုံတွေနဲ့ပြပတူရဲ့သွာလာခွေပိတ်ပစ်ခံရတာနဲ့ပြည်သူတွေရှိရာကြေးရွာတွေကိုစစ်ကောင်စီတပ်တွေဟာလက်နက်ကြီးနဲ့ရောလေးကြောင်းကနေပါကြက်တိုက်လေးရဲတွေနဲ့ပြစ်မှတ်ထားတိုက်ခတ်နေတာဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြထားတာပါ အထူးသဖြင့်2026ခုနှစ်အတွင်းအစိုးရသောလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခံရရတယ်လို့ကိုရိုင်းကျုံတွေ့ရတဲ့သူတွေနဲ့မြေပြင်ပါစည်ရေးပြုစုနေတဲ့အရက်ဖတ်အဖွဲ့အစည်းတွေကဗီဒီယိုကိုပြောပါတယ်အထူးသဖြင့်ရှမ်းမြောက်ဒေသကတစ်တုံညာနှစ်ခေါ်စစ်စည်ရေးတိုက်ပွဲပြင်းထန်လာပြီးတဲ့နောက်လာရှိုးကျောင်းဘက်မှာလူငယ်အယောက်
20%တိုက်ခိုက်ခံရတဲ့ဟာတွေအပြင်ဖမ်းဆီးမှုတွေလည်းများတယ်စစ်ဆေးမှုတွေလည်းများတယ်ဒီသွာလာခီးသွာလာတဲ့ချိန်မှာဆိုရင်လည်းဒီလူငယ်ပိုင်းတွေပုံပြမှာစစ်ဆေးခံရတာမှတ်ပုံတင်မတူတာမျိုးတွေဆိုရင်လည်းသွာလာခွင့်မပေးတာမျိုးတွေဖမ်းဆီးမှုတွေလုပ်တာမျိုးတွေအလူတွေလုပ်တဲ့အပိုင်းတွေတော့အများကြီးရှိရပါတော့ဒီမိကုံပိုင်းမှာဆိုရင်ပုံပြမှာပြစ်တတ်မှုတွေလည်းများပါတော့
တေသုံးညာလက်ခေါ်စစ်စေးရဲ့အတွင်းအရတားတေဆုံးသူလျှာကျော်နဲ့ထိခိုက်ဒဏ်ရာရရှိသူ၄၀၀ကျော်လောက်ရှိတယ်လို့တအံအမျိုးသမီးအဖွဲ့ကလက်လန်းပြီးတလို့ပြုစုထားတဲ့စစ်ရေးတွေပါဖော်ပြထားပါတယ်ဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်အဆက်အသွယ်မရတဲ့နေရာတွေလည်းရှိတာမို့တေဆုံးသူအရေးအတွက်ဟာဒီတစ်ပတ်ကများပြားနိုင်တယ်လို့တအံအမျိုးသမီးအဖွဲ့တာဝန်ရှိသူတဦးကဗီဒီယိုကိုပြောပါတယ်ပိ ချို့နေရာမှာဆိုရင်တော့ပိုက်ပေါ်ဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလင်းရန်သုံးပြုပြီးမှာတစ်ဖက်တက်လာဖြစ်တာတွေလက်နေကြီးလန့်ထူတာမျိုးတွေကြောင့်ဒေသုံးတဲ့အရာတွေလက်အများကြီးတော့ရှိပါတယ်အလားတူကြရကြီးရဲ့ဒီပြည်နယ်မှာလည်းအစိုးရဆုံးလူခွေရေးချိုးပါဖို့တွေစစ်ရာဇဝဲဖို့တွေစစ်ကောင်စီကတောက်လျှောက်ကျူးလွန်နေပြီးတော့အသက်ရှင်ရက်တီပိုက်ခွေတွေတောင်ချိတ်ချောက်ခက်လျားတယ်လို့ကရေ စစ်ကောင်စီတပ်ဖွဲ့ကဂရင်းနေပြည်မှာပေါ့နော်အစိုးရဆုံးဆေးရဆုံးမှုတွေကျူးလွန်ခဲ့တဲ့သူတို့ဖြစ်ပရိုဆိုမြို့နယ်ပေါ့2021ခုနှစ်ဒီဇင်ဘာလခရစ်စမတ်အကြိုနေ့မှာအစုလိုက်ပြုံးလိုက်မိရှိုးတပ်ဖြတ်မှုဖြစ်တယ်အဲ့မှာလူ30ကျော်တာတေဆုံးခဲ့ရတယ်ပေါ့နော်ကလေးသူငယ်အမျိုးသမီးတွေအပါအဝင်ဒီတောက်လျှောက်မှာလည်းကျွန်တော်တို့မျိုးပြည်သူတွေဒါဆစ်ဆောင်နေရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေဖြစ်တဲ့ဒါအသက်ရှင်ရတဲ့ပိုင်ခွင့်တွေဟိုချင်းချောက်ခံရတဲ့ဟာမျိုးဖြစ်လာတယ်လေကြောင်းတိုက်ခိုက်မှုတွေကိုခံနေရတယ်တက်ဆောင်စခန်းတွေလည်းလေကြောင်းတိုက်ခိုက်မှုတွေပြမထားချင်ခံရတယ်လို့လက်လက်ကြီးနဲ့လည်းဒါတိုက်ခိုက်တာတွေခံရတယ်ပေါ့နော
်ကြားပြည်တဲ့ဒေတာအခေါ်ကရီဒီပြည်မှာလည်းအယက်သားပြည်သူအစုလိုက်တက်ခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါရယ်2021ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာဖရူဆိုမြို့နယ်မိုးဆိုရွာစီစစ်ဘေးရှောင်လာတဲ့ အရသာပြည်သူ35ဦးကိုတဆူရဲတက်ပြတ်ခဲ့ပြီးတော့ရုပ်အလောင်းတွေကိုပြီးရှုခဲ့တာပါ။အဲ့ဒီဖြစ်စဉ်အတွင်းသေဆုံးသူတွေမှာ Save the Children ကဝေဒန်2ဦးလည်းပါဝင်ပါတယ်။အရသာတွေကိုဖမ်းဆီးတက်ပြတ်တာ၊နေအိမ်ပြီးရှုတာ၊ဘာသာရေးအဆောက်အဦဖျက်ဆီးတာ၊ရွေးကောက်ပို့ဆောင်ရေးလမ်းကြောင်းဖျက်ထောက်တာတွေလည်းရှိခဲ့တာပါ။လက်ရှိညောင်ရွှေမြို့နယ်မှာခိုးလုံနေတဲ့ဒီဘောဆိုမြို့နယ်ဝေတောင်ရွာကစစ်ရှောင်းအမျိုးသမီးတဦးကတော့တုံးထတာကာလအတွင်းတလျာပြီးတလျာထက်ခါတလဲလဲပြောင်းရွှေ့နေထိုင်ရတဲ့အကြောင်းအခုလိုပြောပါတယ်
။ငွေကြောင်စရှင်ကြီးခါကျတော့အမီလိုရွာဖက်စစ်ရှောင်းပြီးပေါ်တော့နောက်အိမ်ကလေးမရှိတော့လေမင်းတော့ကွာ။နောက်အမီလိုရွာမှာကျတော့လည်းစိုက်ပြီးရှိတဲ့ခါကျတော့မှအေးအလုံးကြီးတွေလည်းကျတယ်၊လူဆိုဆောင်မှလည်းကျတယ်၊အိမ်မကြီးလည်းကျတယ်ခါကျတော့မလိုမရတော့အမီဖြစ်သွား။ဒီမှာတော့ဘာမှမရှိတော့ဘူး။အဲ့လည်းမင်းအောင်သွားကြာစတိုင်းလားအမေတို့ကဆက်ကြတော့ကြံနေတဲ့ပစ္စည်းတွေကဘာလို့မှမပါသွားရောဘာဖြစ်စီမှမရှိတော့ခုကပါတယ်ဟိုစားဖေးရခင်းအဲ့လောက်ပဲပေါ့အဲ့လောက်ပဲဆက်တော့တာပေါ့
တိုက်ပွဲတွေကြာဖိလိမ့်မှုမျိုးစုံနဲ့အရင်ဆိုင်ကြုံတွေ့ခဲ့ရတာကြောင့်အဖက်ဖက်ပါအကြောက်တရားနဲ့အသက်ရှင်နေထိုင်လေးရတယ်လို့2023ခုနှစ်လက်လယ်ပိုင်းလောက်ကစစ်ဘေးရှောင်တိတ်ခဲ့ရတဲ့ဖားဆောင်မျိုးနဲ့ကြောက်ပန်းညိုရွာခန့်အမျိုးသမီးတူကအခုလိုပြောပါတယ
်ပြန်လို့ရပြီပြန်နေကြတော့ဆိုရင်တော့မှဒီသူရဲ့အဲ့လောက်ကြီးစိတ်နှက်နှက်ပြင်ရပါမလားဘာလို့လို့ဆိုရွာလို့ရွာဆိုရင်မိုင်းနေဆောင်ထားနေလည်းမဟုတ်ဘူးကိုဖက်ဆောင်လိုက်တစ်ဖက်ဆောင်လိုက်ဒီနေရာဖက်ကနေပြီးတော့ရှင်းလင်းရင်လို့ပြင်တော့မှစိတ်နှက်ဖက်ရှင်းလင်းရင်ဝင်လို့ပြင်လေသူတို့ထိုင်တဲ့နေရာသူတို့မမိပါမလားဘာလို့မျိုးအခုဆိုရင်အိမ်လေးခြံလေးဖြီးတော့ကျမတို့ရွာဆိုရင်အကုန်ပြီးချုပ်ခံရတော့ဇိမ်မမကြံကျော်ရဆိုရင်လေရင်ဘုံလားကျဲတာခေါက်တော့ခေါက်ပြင်ရွာဆိုရဆံရှိတော့ဘူးအမိဖြစ်သွားလေ
စေယုံစေကဖုန်ကြီးကြောင်စာတေကြောင်ခရိယာဘာသာရေးအဆောက်အဦနဲ့စစ်ရှောင်စခန်းတွေကိုပြစ်ပတ်ထားတိုက်ခိုက်တာကြောင့်ကရီဒီပြည်နယ်မှာမြို့ပြတ်တပွဲဖြစ်သွားပြီလို့ကရီဒီလူခွေရဲ့တီထောင်သူကိုပညာက VOA ကိုပကြသေးကပြောဆိုထားပါတယ်။ဆရာလာတိတ်သုံးလစ်ဒီပါကာလာအတွင်းအရသားတွေပေါ်စစ်ကောက်စီရဲ့ဖိလိမ့်မှုမျိုးစုံကြောင့်ကရီဒီလူခွေရဲ့အဖွဲ့ကလက်လန်းပြီးတလောက်ပြုစုထားတဲ့စည်ရင်းအရာအရသား920တေဆုံးပြီးတော့နေအိမ်ပေါင်း1500ကျော်ဖျက်ဆီးခံခဲ့ရတယ်လို့လည်းဆိုပါတယ်။ချင်းလူမျိုးတွေအပေါ်မှာလဲစစ်ကောင်စီရဲ့ဖိလိမ့်မှုမျိုးစုံကြောင့်အာနာသိကာလတနင်္လာ8လအတွင်းသေဆုံးသူဟာ928ဦးအထိရှိခဲ့တယ်လို့ချင်းရည်ရအဖွဲ့ချုပ် ICA ကအစီရင်ခံစာထုတ်ပြန်ထားပါတယ်။အဲ့ဒီထဲက200ကျော်ဟာအရသာပြည်သူတွေဖြစ်ပြီးတော့ချင်းအမျိုးသားဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်300ကျော်လည်းပါဝင်တာပါ။အခုလိုအာနာသိကာလာမှာချင်းလူမျိုးတွေအပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့နိုင်ငံတကာအဖွဲ့တွေစီပေးဖို့ထားတယ်လို့ချင်းရည်ရအဖွဲ့ကလက်ထောက်ညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်က2023ခုနှစ်အောက်တိုဘာလမှာ VOA ကိုအခုလိုပြောခဲ့တာပါ
။၃နှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုအတည်ဆုံးခဲ့ပြီပေါ့နော်။ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပတ်ကြည့်နေရမယ့်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံစိုးရိမ်ပေးနေရုံမဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုတ်ပြဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုံ့ဆော်ခြင်းပါလေခင်ဗျာ
2023ခုနှစ်ဧပြီလ17ရက်နေ့မှာစကိုင်းတိုင်းကပ်ဘလူးမျိုးနဲ့ပစီကြီးကျေးရွာမှာစစ်ကောင်စီကတိုက်လေရဲနဲ့ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်ကလေးငယ်40ဦးနီးပါးအပါအဝင်လူပေါင်း190ကျော်သေဆုံးခဲ့ပါတယ်။ပစီကြီးကျေးရွာတိုက်ခတ်မှုဟာစစ်အာဏာသိမ်းမှုနောက်ပိုင်းအရသားတွေအစုလိုက်အပြုတ်လိုက်သေဆုံးခဲ့ရတဲ့လေးကြောင်းတိုက်ခတ်မှုလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွင်ဘသူဘဝမခွဲခြားနိုင်လောက်အောင်ခနာကိုအစိပ်ပိုက်တစစီဖြစ်သွားသူတွေဒီကုလုံးမီးလောင်တေဆုံးသူတွေအများပြရှိခဲ့ပါတယ်။မစ်လက်ပိုက်အတွေ့လူရနဲ့ချီတေဆုံးခဲ့ရတဲ့ထိတ်လန့်စရာအဖြစ်ဆိုးကြီးကိုကိုရိုင်းကြုံတွေ့ခဲ့ရပြီးခင်မိုးတဲ့နဲ့အတူ6နှစ်အရွယ်သားတယောက်17နှစ်အရွယ်သမီးတယောက်တေဆုံးခဲ့ရတဲ့အမျိုးသမီးတဦးကအခုလိုပြောပါတယ်။
အဲ့ဒါဥမမဲစာမမြောက်ကလေးလေးတွေပါတော့လေဒီမှာပူပြီးရေဝမ်းနေတယ်ဒီမှာလေအဲ့နေရာဆိုအယူမကြီးပြောက်လို့ပဲဒီမှာဘဲသွားလို့ဘဲလာမှမသိဘဲအားကိုယ်ကမှမသိဒီမှာတို့မှလေညနေရောက်ရောက်လာတော့တခါတည်းတော့ဒီမှာတို့မှတော့ကျုံကြာချောက်တပြာကိုပုတ်လို့နေရမရှိပါဘူးမရဲ့ဒီလိုခေဆိုးကြီးရမှာလေဒီမှာတို့မနေချင်ပါဘူးဒီမှာတို့မိသားစုလို့ဘဲမိသားစုမှမဖြစ်သေးချင်တော့ပါဘူးဒီလိုကြီးလေ တခါမှလည်းမကြဘူးတို့မတို့အဲ့အတန်နေကြရင်ကြောက်ပါတယ်ဘယ်ပြေလို့ပြရမှာလဲတို့မတို့မပြီးပါဘူးတို့မတို့ရဲ့ဒီစီမှာတို့မတို့မိသားစုရဲ့ဒုက္ခဖြစ်နေတော့ဘယ်မိသားစုမှလည်းဒီလိုအတွေ့အကြုံကြီးနဲ့မတွေ့သေးခြင်းမူ
အထူးသဖြင့်အလားသိထားတဲ့ကာလအတွင်းစစ်ကောင်စီတပ်အနေနဲ့အင်အားအလုံးစုံတုံးပြီးတော့အရသားတွေကိုပါဦးတည်ရမယ့်ပြစ်ခတ်တိုက်ခိုက်တာတွေကြောင့်နိုင်ငံတရားရုံးတွေမှာတင်ပြအရေးယူနိုင်ဖို့အရဖတ်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်ရှင်
အာနာတင်ထားတဲ့၃နှစ်ကာလအတွင်းမှာစစ်ကောင်စီတပ်တွေရဲ့လူခွေချိုးဖောက်မှုတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခဏတွေနားဆင်ရဖို့ရှိပါတယ်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 31ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ Editor နဲ့ဆွေးနွေးကန် Generation Z စီစဉ်အားကစားခန္ဓာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဥကျော်စန္ဒာရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတင်တင်မှမှာတော့မြမအရေး2024အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။စစ်ကောင်စီရဲ့အရေးနိမ့်မှုတွေအဖက်ဖက်ကနေတွေ့မြင်လာရပေမဲ့တကယ်လက်တွေ့မှာစစ်တပ်ပြိုကွဲသွားရင်ကောကောင်းမွန်တဲ့အစိုးရတရက်ပေါ်ထွက်လာနိုင်ခြေရှိပါသလား2024မြမအရေးအလားအလာနဲ့ပတ်သက်ပြီးတော့ဥကျော်စန္ဒာကိုမမတစင်အောင်ကမေးမြန်းတင်ဆက်ထားပါတယ်။
လာပါဦးကျော်စန္ဒာရှင
်မှန်ပါဟုတ်
အခုဆိုရင်ဒီအာနာသိန်းနာဟာလိနစ်တာကလာတဲ့ရောက်ပြီပေါ့အခု2024မှာရောအခြေအနေတွေကဒီလိုပဲဆက်ပြီးတော့ဖြစ်နေဦးမှာပါလားဟိုဘယ်လောက်ထိတာရှိမယ်လို့ထင်ပါလဲ
မြန်မာနိုင်ငံမှာအာနာသိန်းနာအခုအချိန်ကတတိယအချိန်လို့ဆိုကြပါစို့ဆိုတော့ပထမအချိန်62ခုနှစ်မှာသိန်းနာဘယ်လောက်ကြာခဲ့လဲဆိုတော့ဆစ်ဆက်ဆစ်အထိဆိုတော့26နှစ်ကြာခဲ့တယ်ဆစ်ဆက်ဆစ်မှာထပ်သိန်းတယ်အဲ့ဒါ2008မှာဖွဲ့စည်းပုံရေးဆွဲပြီး2017မှာမှဥပဒေစဉ်ကအဲ့ဒီ2008ဖွဲ့စည်းပုံရေးသမ္မတလုပ်တယ်ဆိုတော့နှစ်ပေါင်း20ကျော်ကြာတယ်ဆိုတော့ပထမနှစ်တိုင်းအာဏာသိမ်းခဲ့တော့နှစ်ပေါင်း20ကျော်ကြာမှအပြောင်းအလဲတွေဖြစ်လာရတယ်ဆိုတော့ဥက၄နှစ်ပဲကြာသေးတယ်ဆိုတော့စိတ်မကြသေးဘူးလို့စိတ်မကောင်းစွာနဲ့စပြောရတာဖြစ်ပါငါဖြစ်ပါဒါပေမဲ့အချိန်ချင်းမတူပါဘူးအခုအချိန်တွေကတနေ့နဲ့တနေ့ကိုမတူနိုင်အောင်ပြောင်းလဲနေတဲ့အချိန်တွေရှိပါတယ်အဲ့ဒါဆိုတော့ဒါဟာအများကြီးမြင်မြင်ဆန်ဆန်ပြောင်းလဲသွားနိုင်တယ်လို့တော့ယူဆပါတယ်သို့တော်လည်းပဲအဲ့လောက်မြင်ဆန်တဲ့အပြောင်းလဲသည်2024အတွင်းမှာတော့ဖြစ်လာနိုင်ပါမလားဆိုတော့သံသယရှိကြပါသို့တော်လည်းပဲအရင်ထောက်မကြတော့ဘူးဆိုတာကတော့သိကြပြောနိုင်တယ်လို့ယူဆပြပါတယ
်နောက်တစ်ခုကဒီတိုက်ပွဲအခြေအနေပါဒီရှမ်းမြောက်မှာတရုတ်ကအပြည့်ရည်ဂျာဝင်စိတ်ဆက်ပေးခဲ့တယ်လို့ပဲပေါ့အခုရခိုင်ဘက်မှာလည်းတရုတ်ဘက်ကနေပြီးတော့ဒီလိုဂျာဝင်စိတ်ဆက်ဖို့အတွက်ကြိုးပမ်းနေရဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တန်အမတ်ကတနင်္ဂနွေနေ့ကပြောပါတယ်ဒီပေါ်မှာရောဘလို့မြင်မိပါလဲ
မှန်ပါတယ်အဲ့ပထမဆုံးအဲ့သတင်းကိုကျွန်တော်ဖတ်ပြီးတော့ဆန်းစစ်မိတာဘင်္ဂလားဒေ့ရှ်သတင်းဌာနကတင်တဲ့အထက်မှာတရုတ်တန်အမတ်ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဝန်ကြီးကိုတွေ့တယ်တွေ့ပြီးတော့ဘာပြောတယ်လဲဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ရခိုင်မမဖြစ်နေတိုက်ပွဲကိုငါတို့ဂျာဝင်စစ်စပ်ပြင်းနေပြောပုံပြောနေနော်အဲ့တော့ရခိုင်ဘက်မှာရှိတဲ့လူတွေနေလို့မရဘူးတိုင်းပြည်ကထွက်ပြေးနေရတာအဲ့မှာစီစည်းစင်စည်းတွေဆိုရင်လည်းညစဉ်တင်းထဲမှာတွေ့ပါလိမ့်မယ်လင်းလက်မရံကိုတသိန်းဆိုလားမသိဘူးဆို7သိန်းအထိညာရောက်တဲ့လူကရှိနေရဆိုပြီးတော့ဒီနေ့မနေ့မှပဲကျွန်တော်တွေ့တယ်ဆိုတော့အဲ့လိုအခြေအနေမှာဟိုဘက်ကထွက်ပြေးနေရတဲ့ဒုက္ခတွေပြန်လာနိုင်မယ့်အခြေအနေဖြစ်ပါမလားတရုတ်ပြောတဲ့စကားဘယ်လောက်လက်တွေ့ကြမလဲအဲ့ဒါတခုကိုကျွန်တော်စဉ်းစားမိတယ်။နောက်ပြီးတော့ရခိုင်ဘက်ကအခြေအနေဟာတကယ်တမ်းတရုတ်ကအဓိကထားတာသူတို့အကျိုးစီးပွားပဲသူတို့ရဲ့ကြောက်ဖြူရင်းနဲ့စစ်ကမ်းစီမံကိန်းတွေကအများကြီးရှိရအဲ့ဒီစီမံကိန်းတွေကာကွယ်ဖို့အတွက်သူကလုပ်ချင်တာ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုသွားပြီးစီရင်လိုက်တာကခင်ဗျားတို့ဒုက္ခတွေအတွက်ဆိုပြီးပြောတာအဲ့ဒါလည်းပဲသိတော့ယုံကြည်လောက်เสียအထားလောက်เสียမဟုတ်ဘူးဆိုရင်တရုတ်ရဲ့စကားလို့ကျွန်တော်သုံးသပ်မိပါတယ်။နောက်တစ်ခုကအချိန်ချင်းမတူဘူးရှမ်းမြောက်မှာစစ်ဆက်တယ်လို့ရခိုင်ကိစ္စမှာစစ်ဆက်ရအမှန်ခက်ပါလိမ့်မယ်ရခိုင်မှာတရုတ်အကျိုးစီးပွားတစ်ခုလည်းရှိတာမဟုတ်ဘူးရှမ်းမြောက်မှာတော့အဲ့လိုပြောလို့ရတယ်အိန္ဒိယနိုင်ငံရဲ့အကျိုးစီးပွားလည်းရှိတယ်နောက်ပြီးဒီဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာနဲ့ပတ်သက်တဲ့နိုင်ငံတကာတွေရဲ့အကျိုးစီးပွားသူတို့အမြင်လည်းရှိတယ်ဆိုတော့တရုတ်စစ်ဆက်ရဟာသိခက်ခဲလိမ့်မယ်လက်ဝင်လိမ့်မယ်လို့ထင်ပါတယ် เอก็เลยเว้ซ้ําหยอกก็อภเฝรีอชอเปดแล้วเตยุสะสะหมู่ก็คงนี่เลยแม่บ่ฮู้นอกตะคือซ้ําหยอกมาสิสะบีเกราหาซ้ําหยอกอภเฝรีก็เนมีริอปัญญีเนี่ยตัวอันไหนเนี่ยปัญญีรู้เปาะหน่อยเลยหุบดําล่ะซ้ําหยอกก็ตรุลุจินเนี่ยเนี่ยอยู่ยาเกเดี๋ยวใครมาเอก็เบ้ที่เบลุสะหม่ําเลยสว่าเลยไม่ใช่อ่ะเตยุสรแล้วเตยุเนี่ยเจ้าวินสะสะหมู่ก็หลอกที่ลวยกุลิ่มแม่บ่ฮู้ลุถิ่มมาเลย
နောက်တစ်ခါဒီတနင်္လာနေ့ရပါပေါ့ဒီအာဆီယံအလဲကြဥက္ကဋ္ဌလာဝနေ့ပြီးတော့ကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာဘက်ကဒီနိုင်ငံကြီးဌာနကအကြီးအကဲရရှိသူတက်ရောက်ခဲ့ပါတယ်ဒါ၃နှစ်အတွင်းမှာပထမဆုံးဒါမြန်မာဘက်ကဟိုစပြီးတော့ပြန်တက်တာပေါ့နော်အဲဒီတော့ဒါစစ်ကောင်စီကိုအတိမတ်ပြူလာတယ်ဆိုတဲ့သဘောပါလားအာပထမဆုံးကတော့အဲ
ဘုဒ္ဓမြူရီမြောင်းလိုင်းကြိုင်တက်ပြီးတော့သူတို့ငါချက်ကိုလက်ခံခဲ့တယ်တိုင်းပြည်ပြောင်းတော့ငင်းလိုက်တယ်နောက်မှသူတို့ဆက်ဆိုင်တဲ့တင်းမာလာတဲ့စစ်ကောင်စီကူဆယ်သူတို့ကနိုင်ငံရေးကူဆယ်လက်မခံဘူးအခုလက်ခံလာတယ်ဆိုတော့အာဆီယံဘက်ကတော့လည်းပဲစဉ်းစားမယ်ဆိုရင်ခေါင်းဆောင်မှုပြောင်းလဲလာအိုတိုင်ငံဖြစ်သွားတဲ့အတွက်ကြောင့်အင်ဂျင်ဥက္ကဋ္ဌရဲ့သဘောတူညီချက်အရဒီကအ ကျူးစားပါမယ်ဆိုတော့ဒါဟာလည်းပဲစစ်ကောင်စီတဲ့ထပောက်များစွာသလိုကြွားဖို့ကြိုးပမ်းနေတဲ့တစ်ခုသောထပောက်ဖြစ်ပါလိမ့်မယ်အဲ့ဒီအတွက်ကြောင့်သလိုနှစ်ဖက်လုံးနှိပ်ပြီးတော့လုပ်တာလို့ထင်ပါတယ်သို့တော်လည်းပဲဘယ်အထိခီးရောက်မယ်ဆိုတော့ပြောလို့မရဘူးတော်တော်တက်မယ်ဟိုဘက်ကလက်ခံတယ်လို့ပြောတယ်သူပဲဘလောက်ထိနှိမ့်နိုင်ညမလဲနော်စိတ်ရင်းစိတ်တမ်းမှန်တကယ်နိုင်ငံရေးဆန္ဒ jam lom hupa bu tu twin jin le tan man le a myi si ba le chuma
a lo di khu khan twin lan yi be ka 2024 ala ala o blu tong tat ba mle
na khu wa si yi au ni mu ga raw set tai ya ni ma ba tu lo le nai yin ya bu kaung la me le nai yin ya so tu mya pe lo mho bu set kaung si ye le nai cha ye le nai de ya myaw mya ba chin lo tan man lu myo sin chi ya raw a mya ji ba ai ma ta ka a yi ji de lene dwe thulo twi de so ro ai lene dwe ko thulo a mya yi ya la me so ro pi thulo ru ye thauk khan mu ba le thulo ba ma pu pi lo pa la me nei mye de thulo pu pi lo thain chauk la nai me da le twi bai bo da me nai ngan yi ya blau si lu ni nyum si de le adika a cha song phit de ngd ne ai jan de phwe si re tai da in ya so ne nai ngan yi thabaw tu ni mu ga imdan khai ma pyat da pi lo shin lin nin jan de thabaw tu ni phit bo lu wa ba de mho yin lo pyat na shin ni ma ba now ခု ਆ အတိုင်းအတိုင်းနဲ့ NUG ဂျာမန်အပြင် PDF အဖွဲ့တွေဒီအဖွဲ့တွေရဲ့လုံရတချို့ဟာလုံလုံကျွတ်ကျွတ်တွေ့ရပါတယ်တချို့တိုင်းငါတော်တွေ့ရတယ်ဒါသူတို့အရသားတွေကိုတန်ဆာနဲ့ဖန်စီတတ်တာတွေပဲလို့ဖြစ်ပါတယ်ပြန်သူတို့က NUG ရောတိုင်ထားပါတယ်ဆိုတာမျိုးအဲ့လိုမျိုး NUG ကထိတိုင်းပြဖြစ်ရှင်းနိုင်လားဒီလိုထိနိုင်လားအဲ့ဟာလည်းပဲအရေးကြီးပါတယ်ဆိုတော့ပြန်ပြောရရင်နှစ်ပိုင်းရှိတယ် CE အပြင်သူတို့အရေးသားမယ်လူလူထောက်ခံမှုပူရလာမယ်နည်းနည်းလေးပူပြီးသင်ပိုက်လာနိုင်မယ်
သို့သော်လည်းပဲတချိန်တည်းမှာသူတို့စီအချင်းချင်းညီညွတ်ပြီးတော့အနာဂတ်ကိုဘယ်လောက်တည်ဆောက်နိုင်ဖို့ဆိုတာဘယ်လောက်ထိနိုင်ငံရေးရည်ရွယ်ချက်ပြတ်ပြတ်သားသားရှိတယ်လဲဆိုတာအရေးကြီးပါတယ်နိုင်ငံတကာကလည်းဒါကိုအဓိကဆုံးကြည့်နေတယ်လို့ကျွန်တော်ထင်ပါတယ်ဒီခု2024လေးဆိုရင်ဒါအနာသိန်းနာလေးနှစ်တာကာလရဲ့ရောက်ပြီပေါ့အဲ့ဒီမှာနိုင်ငံရေးစီးပွားရေးပညာရေးအဖက်ဖက်ကယူရင်းကျဆင်းန
diga apa itu rubuah usulnya ni nak lawi. Era bahaya terbawa orang orang. Dah macam dunia masih lalu rusuh dah mahu. Kau nilum ni ada ni ni ada ni aji pun ni. Yang kau mewah mara bahama mesti busuk tu. Jauh jauh ni jalan tu. Ni biro malay betul juga. Kena lalu siwe lalu. Tular orang apa sih? Gula betul biro. Bujang muzi pihon ni betul biro. Kena lalu bi. Tapi biro dah balum ni lalu ni surat biro lepole. Yes, jingle ni ada kau biro tular orang hok dah bawa. Tapi macam lauti jangan ni amar nilum ya umpian ni le surat. Jitu biro orang jingle ni juga tu tenda ni macam apa le? Kuna Nasib mereka mana nengai ini kalau jangan mencium nengai apa yang orang suruh orang sekarang siapa, betul nengai apa yang pesen di ni banyak juga juga suruh orang mempesen mana anasim pesen orang nengai apa muka, ada suruh ayah aku belulung naik malay suruh ada sesuatu ini, nak hub jual ayu kau boleh lumba, dan tapi sekarang siapa kau mem, sahaja orang ayu kau boleh lumba ni hebat ini tuce lah orang suruh jual apa. Tapi di sini pemain macam zero bahasa, aku pemain macam lah, pemain macam dia begitu, pemain juga tu ada, pemain macam cina pemain ni ada, bubi chini sula. Ayi chini majara yeka boi kaka ngi alulu lewe ba ma adibe si ma mhukulu roti mare. Asuru leti chwe nengan chwe asi ma piwang piu medame pizuru leka nende din yeka boi ni nyanyi kuposang pi nende yeka boi yalamira potra la ma mhupa wuri chima.
Ero dilu chini reja ni biro apiang leri pipua bari luksang nai mamle.
အဲ့ဒါပဲအဲ့ဒါသိခဲ့တဲ့မိကုံးပါပဲအပြောင်းလဲလှုပ်ဆောင်ပွားတော့လူတိုင်းကြိုးပမ်းနေကြတာပါပဲအဲဒီခုနတိကလှုပ်တာစစ်ကောင်စီကတော့သူတို့လူကြီးနဲ့အပြောင်းလဲကတော့သူတို့ထွက်ပေါက်ရရှိပေါ့ဆိုတော့ပြောတယ်အာဆီယံတက်ပြမယ်သူတို့ပူးပေါင်းဆွေးနွေးလာပါငါတို့အစဉ်ဖြစ်ပါပြီးတော့လှုပ်မယ်ရေကောက်ပွဲလှုပ်မယ်ဆိုပြီးတော့ပြောမယ်ဒါသူတို့ရဲ့စစ်ကောင်စီရဲ့ထွက်ပေါက်ပေ ကိုဆူပြီးတော့လူရောနောက်ကျရဲ့ကအာဘိုးချုပ်ကြီးနေဝင်ကဥနေဝင်ကိုအနာလွှဲနေတယ်ဆိုတဲ့ပုံစံမျိုးအဲ့လိုပုံစံမျိုးဖြစ်ကောင်းဖြစ်လာနိုင်မှာပေါ့ဘိုးချုပ်ကြီးမြောင်ကလည်းဥမြောင်နိုင်တယ်လူကောင်လုတ်ပြီးတော့လုတ်မှာပဲဒါပေမဲ့ဒီဆက်အနာကြီးဆုံးကဘယ်တော့မှရောမသွားပါဘူးဆိုတော့အပြောင်းလဲဖြစ်လာကွာသူတို့လှုပ်ဆောင်မှုကဘယ်လောက်ထိရောလာမလဲဆိုတာမဖြစ်နိုင်ပါဘူးပြည် ကြာခဲ့တယ်ဆစ်ဆက်ရှိအနာသိမ့်မြောက်လူလူတုံပြမှုတော်တော်များလာတယ်အယောင်သိမ့်မကြတော့ဘူးအခုနှစ်ထောင်နှစ်ဆက်တဲ့အနာသိမ့်ပြန်မှာလူလူတုံပြမှုမကြုံစဘူးလုံးဝအားသင်လာအောင်ဖြစ်လာတယ်ဆိုတော့သိမ့်မကြနိုင်ဘူးဒီဘက်ကကြိုးပမ်းမှုကတော့ပုံပြီးတရားလိမ့်မယ်လို့ထင်ပါတယ်သို့တော်လည်းပဲဘလောက်ထိကြောက်မလဲဆိုတော့ပြောရခက်ပါတယ်နိုင်ငံတစ်ခုရဲ့အပြောင်းလဲဖြစ်ဖို့ဆိုတာ နိုင်ငံရေးစိတ်ပံပညာရှင်တွေပြောလို့ပဲစတိတ်ကိုပြောင်းဖို့ဆိုတာအဲ့ဒီရထားလမ်းမှာရထားဒဇင်းသွားနေလို့ပဲရထားမောင်းလဲလူပြောင်းလို့ဘုံမကြီးမြောင်းလိုက်မောင်းတာခင်ဗျားဖယ်လိုက်နောက်တယောက်တက်မောင်းလဲဒီလမ်းကြောင်းသွားနေမှာပဲဆိုရင်ဒီတိုင်းပဲအဓိကအဲ့ဒီ structure ကိုပြောင်းပြီးတော့လူကမှဖြစ်မှာပါဆိုတော့အဲ့ဒီလောက်ထိဖြစ်လာမဲ့အပြောင်းလဲရတော့ကျွန်တော်စောင့်ကြည့်ရမယ်သဘောသာဖြစ်ပါတယ်။ဒီတော့ဒီစစ်တပ်ရဲ့အနေထား
ဘလူးရှိပါလေစစ်တပ်ပြူလဲရင်လဲကျွန်တော်ထင်တယ်အစားထိုးနိုင်မဲ့စူးစီးနိုင်မဲ့နေရာအဲ့ဒီဟာကိုလူတွေကကြည့်နေကြမှာဆိုတော့စစ်တပ်ကမတိုက်နိုင်တော့ဘူးတိုက်နိုင်တဲ့အင်အားမရှိတော့ဘူးဆိုတော့စစ်တပ်ကဆွေးဥသွားမယ်ဒါပေမဲ့စစ်တပ်ဆိုတော့လုံးမှာပေါ့ဆိုတော့အခုတော်လိုင်းအင်အားစုတွေဘာပြောမျှော်မှန်းနေရအဲ့စစ်တပ်ကလုံအားထားပြီးတော့အခုတော်လိုင်းအင်အားစုတွေနဲ့ဖက်ဒရယ် တမရော့စွီပြန်လဲဖွဲ့စည်းပြန်ပညာပြောကြတယ်လက်တွေ့ဖြစ်လာတိုင်းတော့အကောင်ဆုံးပါပဲဒါပေမဲ့တမရော့တို့ထူထောင်မှုဆိုတာလည်းပဲအင်မတန်ခရင်ခက်ခဲပြီးပြောတော့မလွယ်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒီစစ်တပ်ကိုအစားထိုးမယ်ဆိုတာလည်းပဲနောက်နိုင်ငံရေးအဖြစ်ပြည်သူကတော့စောစောပြောလဲလွယ်ငင်းညံပြီးတော့ဥစ္စာမှုပေးနိုင်မယ်မမကန်ကအကောင်ဆုံးသိမြတ်တဲ့ဥစ္စာမှုကိုမျှော်လင့်နေရတယ်ဘယ်
ဖြစ်နိုင်သေးဘူးလို့ပြောကြမှာပဲသူတို့ဘက်ကလည်းပဲကြိုးစားနေရတယ်သူတို့ကလည်းပဲသူတို့ကောင်းဆောင်မိုင်းတွေအများကြီးကြိုးစားရတွေ့ပါတယ်ဆိုပေမဲ့လက်တွေ့မှာသူတို့လည်းမဖြစ်နိုင်တဲ့အခက်အခဲတွေအများကြီးရှိနေတယ်ဒါကိုပြည်သူကလည်းနားလည်ဖို့လိုတယ်အဲ့ပြီးတော့ခုနပြောခဲ့သလိုပဲလူထုကတော့ဆန့်ကျင်မှုပိုများလာတဲ့အတွက်တဖြည်းဖြည်းတော့ပြောင်းပြောလာနိုင်မယ်ဆိုပေမဲ့စစ်တပ်ကြီးရနဲ့ပတ်သက်ပြီးသုံးသပ်သူတို့ကလည်းပဲစစ်တပ်ရုပ်တရက်ပြိုလဲဖို့လို့ပြောနေကြတာဟာတဲ့ false hope တွေပေါ့လေမှားယွင်းတဲ့မျှော်လင့်ချက်တွေပြနေတာကိုယ့်ဘက်ကသာပူပြီးတော့နင်းနာနိုင်တယ်အဲ့လောက်ထိလဲလွယ်လင့်သူမတွက်ကြနဲ့စစ်တပ်ကလည်း short မတွက်ကြနဲ့ကိုယ့်ဘက်ကညှို့ဖို့လိုတယ်ဆိုတာအပြန်အလှန်သတိပေးနေရပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီဘက်ကိုလည်းပဲနောက်ထောင်စဉ်းစားဖို့လိုတယ်လို့ပဲထင်ပါတယ
်ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင်ဟုတ်ပါတယ
်မြမအရေး2024အလားအလာအကြောင်းကိုဦးကျော်စံသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးပြီးတော့တင်ဆက်ပေးခဲ့တဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ပါရှင်အခုဆက်ပြီးတော့ Generation C အစီအစဉ်ကိုအလှည့်ပေးကြပါတယ်ကုန်ကြစရိတ်နည်းနည်းနဲ့နိုင်ငံခြားကနေဘွဲတစ်ခုရဖို့ဆိုရင်မြန်မာနိုင်ငံကလူငယ်တွေအတွက်အခွင့်အလမ်းကောင်းတစ်ခုရှိပါတယ်။ဒါကတော့မြန်မာလူငယ်တွေသွားပြီးတော့လဲပတ်လေးရှိတဲ့ BNN နိုင်ငံဖြစ်ပါတယ်။အရှေ့တောင်အရှာနိုင်ငံတွေထဲမှာမြန်မာနိုင်ငံကလူငယ်တွေအတွက်ပညာတော်သင်စုတွေပေးနေတယ်လို့နိုင်ငံတကာကအစ်စ်မြစ်တက္ကသိုလ်ကြီးတွေနဲ့ချိတ်ဆက်ထားတဲ့ BNN နိုင်ငံကတက္ကသိုလ်တွေမှာဘာကြောင့်ပညာသင်ယူသင့်ပါသလဲဆိုတာကိုပညာတော်သင်စုနဲ့Automation and Control Engineering ပညာရပ်ကိုသင်ယူပေးနေတဲ့လူငယ်တယောက်ကိုမက်ခင်လေးဆက်သွယ်မေးမြန်းထားပါတယ်။
Hey, Gen Z တို့ချင်းရောက်ပြန်ပြီနော် Gen Z တို့ရေမြန်မာနိုင်ငံကလူငယ်လေးတွေအများဆုံးတွားရောက်လည်ပတ်လေးရှိတဲ့ VN နိုင်ငံမှာအခုဆိုရင်မြန်မာလူငယ်တွေအတွက်ပညာသင်ကြားနိုင်တဲ့အခွင့်အရေးကောင်းတွေရနေပြီနော်အဲ့ဒီမှာမြန်မာလူငယ်တွေအတွက်ဘလို့ပညာရေးအခွင့်အလမ်းတွေရှိနေလဲကုန်ကျစရိတ်တွေဘလောက်ရှိလဲဆိုတာကိုလက်ရှိပညာသင်ကြားနေတဲ့လူငယ်လေးတယောက်ကပြောပြထားတယ်သူဘာတွေပြောလဲဆိုတာနားထောင်ကြည့်ကြအောင်နော်
မင်္ဂလာပါကျွန်တော်နာမည်ကတော့တန်နိုင်ဆွေပါကျွန်တော်ကတော့အခု VN နိုင်ငံကိုချီမင်းမှာရှိတဲ့သတုတန်ယူနီဘာစီတီ TU မှာ Fashion Scholarship နဲ့ Automation and Control Engineering ကိုတက်ရောက်နေတဲ့ Undergraduate Student ရောက်ဝင်ဖြစ်ပါတယ
်စကိုင်းတိုင်းမုံရွာမြို့နယ်မှာရှိတဲ့ရွာငယ်လေးတွေရွာကနေပြီးတော့တက္ကသိုလ်ဝန်ထမ်းကို၄ဘာသာဂုဏ်ပြုနဲ့အောင်ငယ်တဲ့လူငယ်လေးက VN နိုင်ငံမှာပညာဆက်သင်ဖို့အတွက်ဘာကြောင့်ရွေးချယ်ခဲ့တာလဲ
သူကမြန်မာနယ်လဲတိတ်မဝေးဘူး Southeast Asia မှာပဲရှိတယ် Travel Cost တွေ Living Expense တွေကလည်းတိတ်မမြောက်ဘူးနော်ဒီပြည်နိုင်ငံမှာရှိတဲ့တက္ကသိုလ်ရဲ့လိုအပ်ချက်ကမြန်မာတက္ကသိုလ်ဝင်တဲ့အောင်မြင်သားသူတိုင်း scholarship ကို INETS ရှင်ဖိုင်းလို့ရတယ်။အဲဆိုတော့ကျွန်တော်တို့လေရလူတွေအတွက်ပြင်ဆင်စရာအသိပ်မလို့အခြားတက္ကသိုလ်တွေလိုမျိုးလောကrequirement state အများကြီးမလို့ပေါ့နော်ပြည်နယ်ကကျွန်တော်တို့ရဲ့ education နဲ့ background နဲ့ဒီကမှာရှိတဲ့တက္ကသိုလ်တွေကို scholar ကို join နိုင်တယ်။အဲဒါကတော့အဓိကပြည်နယ်နိုင်ငံကိုကျွန်တော်ရွေးချယ်ပြတဲ့အကြောင်းရင်း
ပြီးတော့ VN နိုင်ငံရဲ့လက်ရှိပညာရေးအခြေအနေရောဘယ်လိုအခြေအနေရှိလဲ
ဒီတက္ကသိုလ်မှာတက်ရောက်နေတဲ့အခြေအကြောင်းအရဆိုရင်တော့ဒီမှာအဓိက focus ထားတာကတော့စာသင်ငယ်အရွယ်စာပေါ့နော်ဒီမှာစာသင်ငယ်အရွယ်စာမှာကျောင်းသားအများဆုံး25ယောက်ပဲထားရတယ်အဲဆိုတော့ဆရာနဲ့ကျောင်းသား ratio ညီရလို့လည်းယူဆလို့ရတယ်ပြီးတော့ကျွန်တော်တို့ engineering subject မှာဆိုရင် theory တစ်ချိန်ရှိရဆိုရင်ကျွန်တော်တို့ practical ကိုလည်းတစ်ချိန်သွားရတယ်ပေါ့နော်အဲဆိုတော့theory နဲ့ practice နဲ့ညရတယ်မိသားစုလိုမြင်တယ်လက်တွေ့လောက်ရတယ်များတယ်ပြီးတော့သူ့ရဲ့အနာဂတ်လာလာကတော့ဒီမှာရှိတဲ့သင်ယူညွန်းလန်းတွေကသူတို့မြေလည်း up to date လုပ်နေတယ်ဆရာတွေကဒီတိုင်း hard copy မဟုတ်ဘဲနဲ့ဆရာတွေကပဲမြေလည်းပြင်ဆင်ပြီးတဲ့ slide တွေနဲ့ပဲကျွန်တော်တို့ online နေပြီးတော့ search တွေလောက်ရတာညာရှိရဲ့အဲ့တော့ကျွန်တော်ထင်တယ်ဒီကနိုင်ငံမှာသူတို့ကသူတို့ရဲ့ public university ကို international standard ဖြစ်အောင်အရှင်းတစ်ခုညှင့်နေတယ်လို့မြင်တယ်
မြန်မာနိုင်ငံကလူငယ်တွေအတွက် VN နိုင်ငံကအနာဂတ်မှာအရန်ကောင်းတဲ့ပညာရေးအခွင့်အလမ်းကောင်းတစ်ခုလို့ပြောလို့ရနိုင်လားဆိုတာကိုလည်းနားထောင်ကြည့်နော
်ကျွန်တော်အခုတက်ရောက်နေတဲ့ TTT University ဆိုရင်2023 US ranking ရ Global League အဆင့်900နှစ်ကနေ930နှစ်မှာရှိတယ်ပေါ့နော်အဲဆိုတော့ခြေတော်ရှာအတွင်းမှာရှိတဲ့နိုင်ငံတစ်ခုမှလည်းရှိရဲပြီးတော့ကမ္ဘာ့ဆက်လက်ဝင်တဲ့တက်ပြုဖြစ်တဲ့တခုအတွက်အဲဒါကယူချက်ဖို့အတွက်ကျွန်တော်အဓိကအကြောင်းရင်းနဲ့ဖြစ်ပါတယ်ပြီးတော့သူ့ရဲ့tuition fee က scholarship များခဲ့ရင်တောင်မှပဲdollar 3,000ကျော်ပဲပြီးပါတယ်ပြီးတော့အဲ့ဒီပမာဏကမြန်မာနိုင်ငံမှာရှိတဲ့ private university တွေနဲ့ရှင်းလိုက်ရင်တောင်မှပဲတင်းတင်းနဲ့ဈေးနှုန်းပြီးတော့လူတိုင်းတက်နိုင်တဲ့ဈေးနှုန်းတစ်ခုပဲဖြစ်ပါတယ်ကျွန်တော်တို့လို common မြန်မာနိုင်ငံမှာရှိတဲ့လူလက်တန်းစားတွေမှာရှိတဲ့ education နဲ့ background နဲ့ဒီမှာရှိတဲ့ requirement နဲ့ site ကြီးလေပေါ့နော်ပြီးရင်ဒီမှာ international နဲ့ join လုပ်ထားတဲ့ university တွေလည်းရှိတော့ကြတော့ဒီကနေကအနေနဲ့ကျွန်တော်တို့နောက်ဒီလိုနိုင်ငံတွေကိုပဲတကယ်ကိုပြောင်းကျင်နေဆိုရင်ဒီတက်ဖို့ကအပေါင်းတားတစ်ခုပဲဖြစ်တယ်ပေါ့နော်
အခုဒီလူငယ်လေးတက်နေတဲ့အကြောင်းကနိုင်ငံတကာကတက္ကသိုလ်တွေနဲ့လည်းချိတ်ဆက်ထားတဲ့အတွက်ကြောင့်မို့လို့အခွင့်အလမ်းကောင်းတွေအများကြီးရနိုင်တယ်တဲ့
အကြောင်းမှာချိတ်ဆက်ထားတဲ့အခြားသော international university တွေရှိတယ်ပေါ့နော်ဒီအကြောင်းကချိတ်ဆက်ထားတဲ့ university တွေကကျတော့သူက major light ချိတ်ဆက်ထားတယ်ကျွန်တော်တို့ automation and control engineering တွေအတွက်ဆိုရင်နက်သာလန်နိုင်ငံက Sydney University နဲ့ချိတ်တယ် business နဲ့ဆိုရင် Taiwan က university တွေနဲ့ join လုပ်တယ်ဒီအစပဲ engineer တွေအတွက်ဆိုတော့ Australia တွေကတော့ချိတ်တဲ့တက်တူအများကြီးပဲရှိပါတယ
်။လက်ရှိမှာလည်းအဲ့ဒီမှာပညာသင်ယူနေတဲ့နိုင်ငံတကာကကျောင်းသားတွေအများအပြားရှိနေတယ်
။အဓိကလာရောက်တဲ့နိုင်ငံကတော့အာရှနိုင်ငံတွေကပဲဖြစ်တယ်ပေါ့နော်။အများဆုံးလာတာဒီမှာကျွန်တော်တွေ့ရတာတော့လာအိုရှိမယ်ကျွန်တော်တို့မြန်မာရှိတယ်။ Cambodia, Indonesia, Japan, Korea တို့က international student တွေလည်းဒီမှာလာပြီးပညာသင်ကြားနေကြပါတယ
်။ VNM မှာကျောင်းပြီးသွားရင်လောက်ကင်ခွင့်လန်းတွေကဘာတွေရှိမလဲ။
graduate ဖြစ်ပြီးရဲ့အခါနောက်ဆယ်လတနှစ်တော်အတွင်းမှာအလုပ်ကင်ရတဲ့ကျောင်းသားဥရဲ့ percentage က 80% လောက်ရှိတယ်လို့သိရပါတယ်။ပြီးတော့ကျွန်တော်တို့ automation နဲ့ပဲမှာဆိုတော့ဒီမှာ Mitsubishi, VNN တို့, Siemens တို့လိုမျိုးတကယ်အပြည့်အစစ် company တွေရှိပါပေါ့နော်။ပြီးတော့ foreigner student တွေဆိုရင်ဒီမှာနိုင်ငံတကာ investment လည်းများတာဖြစ်တဲ့အတွက်US တို့ Japan တို့ Korea တို့ investment တွေဒီမှာတော်တော်များများတွေ့ရတယ်။အဲ့ဒီ investment တွေမှာကျွန်တော်တို့ live ပြီးတော့ join လုပ်ကြရတယ်။
ကဲခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလက်လန်းမီလောက်တဲ့ကုန်ကြစည်နဲ့ပညာသင်ယူခွင့်ရနိုင်တဲ့ VN နိုင်ငံပညာရေးအကြောင်းကြားခဲ့ရတာเนาะရှေ့တစ်ပတ်ဒီကြားလို့ရှိရင်လေ Gen Z တွေအတွက် Gen Z ရှိနေတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့เนาะတတ
မက်ခလေးရဲ့ generation c စီစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။အီတလီနိုင်ငံသား Jannik Sinner က Australia Open Tennis ပြိုင်ပွဲမှာပိုဆွဲပြီးတော့ Grand Slam Champion ဆုပထမဆုံးရသွားပါတယ်။ Liverpool နီးပြ Jagan ဟာဒီဘောလုံးရာသီအကုန်မှာတော့ Liverpool အသင်းကနေထွက်တော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဒီလိုမျိုးတစ်ပတ်တွင်းကထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ပြပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။အမျိုးသားဘက်မှာတော့ Champion အစ်ထွက်ပေါ်လာခဲ့ပြီးတော့အမျိုးသမီးဘက်မှာတော့လက်ရှိ Champion ကပဲ Champion ဘက်ကိုကာကွယ်သွားခဲ့ပါတယ်။ဒီနေ့ကအမျိုးသမီး Final မှာတော့မနစ်ကလက်ရှိ Champion Arena Sabalenka နဲ့တရုတ်နိုင်ငံကလမ်းချုံဝမ်းတို့ကစားကြတာမှာ Sabalenka က 6-3 6-1 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Champion ဘက်ကိုကာကွယ်သွားခဲ့ပါတယ်။တဟသူအတွက်တော့ Grand Slam ပြိုင်ပွဲကိုဒုတိယအကြိမ်အနိုင်ရလိုက်တာလည်းဖြစ်ပါတယ်အခုလိုနှစ်နှစ်ဆက်တိုက်အနိုင်ရသွားတဲ့အတွက်တဟ Australian Open အမျိုးသမီးတူးချင်းပြိုင်ပွဲမှာတော့2013ခုနှစ်က Azarenka နောက်ပိုင်းပထမဆုံးအကြိမ် Champion ဘက်ကိုကာကွယ်နိုင်လိုက်တာလည်းဖြစ်ပါတယ်ဒီနေ့မှထူးခြားတာကတော့ Sabalenka ဟာပြိုင်ပွဲတစ်လျှောက်လုံးပွဲကြီးတစ်ပွဲမှမရှုံးခဲ့တာဖြစ်ပါလေ Sabalenka ကတော့အခုနှစ်ရဲ့ပထမဆုံး Grand Slam ပြိုင်ပွဲကိုနိုင်လိုက်တာကြောင့်စိတ်ခွန်အားတွေဖြစ်စေတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ
် It's definitely something incredible and it's definitely give me much more belief that I can do well on the grand slam.
ဒါကတကယ်ကိုမယုံနိုင်လောက်အောင်ပါပဲ။အခုလိုအနိုင်ရလိုက်တဲ့အတွက်ကျမအနေနဲ့ grand slam ပြိုင်ပွဲတွေကောင်းကောင်းကစားနိုင်တယ်ဆိုတော့ယုံကြည်မှုကလည်းပိုးပြီးတော့ရသွားစေပါရယ်။ပြီးတော့ဒီနှစ်တင်းနစ်ရာသီအတွက်လည်းပိုးပြီးတော့အားရှိစေပါရယ
်။တနင်္ဂနွေနေ့ကအမျိုးသား final မှာတော့အဆင့်3 Daniel Medvedev နဲ့အစင်းလေးယာနစ်စင်နာတို့ပိုလူခဲ့ကြပြီးတော့စင်နာက3ပွဲ2ပွဲနဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ဒီပွဲမှာမက်ဗက်ဒက်ကပထမ2ပွဲကို 6-3 6-3 နဲ့နိုင်ခဲ့ပေမဲ့စင်နာကနောက်3ပွဲကို 6-4 6-4 6-3 နဲ့ပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါပထမ2ပွဲရှုံးမှကျန်တဲ့3ပွဲကိုအနိုင်ကစားပြီးချန်ပီယံဖြစ်သွားတာကြောင့်ဒန်နစ်ပရိသတ်တွေနဲ့သုံးသပ်သူတွေကလည်းသူ့ကိုဝိုင်းချီးကျူးနေကြပြီးတော့သူကတော့ PR တွေအောက်မှာကစားရတာကိုကြိုက်ပြီးအဲ့လို PR တွေအောက်မှာကစားတဲ့အချိန်တွေတော်တော်များများမှာသူ့အနေနဲ့အကောင်းဆုံးကစားနိုင်တယ်လို့လည်းပြောလိုက်ပါတယ်။ဒါဆင်နာအတွက်တော့ပထမဆုံး Grand Slam Champion ဆုလည်းဖြစ်ပါတယ်။အခုလိုဆင်နာအနိုင်ရသွားတဲ့အတွက်သူဟာအီတလီနိုင်ငံသားတွေထဲမှာ Australian Open ကိုပထမဆုံးဘိုးဆွဲတဲ့သူဖြစ်လာခဲ့ပြီးတော့အီတလီနိုင်ငံသားတွေထဲမှာလည်းဒီ Open Era မှာ Grand Slam ကိုဒုတိယမြောက်ရတဲ့သူဖြစ်သွားပါတယ်။သူ့မတိုင်ခင်ကတော့ Adriano Panetta က1986ခုနှစ်ကပြင်သစ် Open ကိုအနိုင်ရထားတာဖြစ်ပါတယ်။ဒါပြန်သူဟာ2008ခုနှစ်က Djokovic Australian Open ကိုပထမဆုံးအကြိမ်ဘိုဆွဲပြီးရဲ့နောက်ပိုင်းမှာလဲချန်ပီယံဖြစ်တဲ့အထက်မှာအသက်အငယ်ဆုံးကစားသမားလဲဖြစ်ပါတယ်ခင်ဗျာဒီဘက်မှာဘောလုံးလောကတစ်ခုလုံးကိုအံ့အားသင့်သွားစေခဲ့တာကတော့ Liverpool နီးပြ Jurgen Klopp Liverpool အသင်းကနေဒီဘောလုံးရာသီအကုန်မှာထွက်တော့မယ်လို့ကြေညာလိုက်တာပါရန်ကုန်ကပ်ခတ်လီဗာပူးအသင်းကို6နှစ်ကြာနီးပြလောက်ခဲ့ပြီးတဲ့နောက်မှာဒီဘောလုံးရာသီကုန်မှာလီဗာပူးနီးပြဖြစ်ကနေအားယူရမယ်ဆိုပြီးတော့ဇန်နဝါရီ26ရက်နေ့တောက်ကြနေ့ကကြေညာလိုက်ပါတယ
် I will leave the club at the end of the season I can understand that it's
ဒီဘောလုံးရာသီကုန်မှာကျွန်တော်အသင်းကနေထွက်ပါတော့မယ်ဒီသတင်းကအခုချိန်မှာလူတော်များများအတွက်မယုံနိုင်စရာဖြစ်နေမယ်ဆိုတော့ကျွန်တော်နားလဲပါတယ်။ဒါပဲဒီလိုဆုံးဖြတ်လိုက်တဲ့အပေါ်ကျွန်တော်ရှင်းပြချင်ပါတယ်။ကျွန်တော်အနေနဲ့လီဗာပူးနဲ့ပတ်သက်ပြီးအားလုံးကိုချစ်ပါတယ်။အသင်းကိုရောမြို့ကိုရောပိသက်တွေနီးပြအဖွဲ့နဲ့ဝန်ထမ်းတွေအားလုံးကိုကျွန်တော်ချစ်ပါတယ်။ဒီလိုနေထားမှအခုလိုဆုံးဖြတ်တယ်ဆိုတာဒါအခိုင်အမာယုံကြည်လို့ဆုံးဖြတ်လိုက်တယ်ဆိုတာပါပဲ။ဘလို့ပြောရမလဲကျွန်တော်အနေနဲ့ဒီအလုပ်ကိုဆက်လုပ်ဖို့အားမရှိတော့ပါဘူးအခုလောလောဆယ်ဘာပြဿနာမှမရှိပါဘူးဒါကရှင်းပါလေဒါပေမဲ့ရေရှည်အတွက်ဆိုရင်တော့ကျွန်တော်အနေနဲ့တစ်ချိန်ချိန်မှာကြီးညာမှာပါဒါပေမဲ့ကျွန်တော်အနေနဲ့ဒီအလုပ်ကိုခဏခဏထပ်တလဲလဲမလုပ်နိုင်တော့ပါဘူးဒါကိုလည်းကျွန်တော်သိပါလေ
Please don't go
ရန်ကုန်ကလပ်ကလေဦးအသင်းနဲ့အောင်မြင်မှုတွေအမြောင်များရအောင်လုပ်ပြီးတော့ထိတ်တန့်အသင်းတစ်သင်းအဖြစ်ပြန်ပြီးတော့ရပ်တည်နေချိန်မှာပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလူပရိသတ်တွေသာမကဘောလုံးလောကတစ်ခုလုံးကလည်းအံ့အားသင့်နေကြပါတယ
် It's no good for the Premier League so he has made an error there
ဒါက Premier League အတွက်တော့မကောင်းပါဘူးသူက Liverpool အသင်းကိုပြန်တိဆောက်ပြီးတော့ခက်တစ်ခုပြန်ဖြစ်လာအောင်လုပ်ခဲ့ပါတယ် သူကလေဗာပူးအတွက်အံ့ဩစရာကောင်းလောက်အောင်လုပ်နိုင်ခဲ့ပြီးတော့အဲ့ဒီအတွက်လည်းဂုဏ်ယူပါတယ်အခုလိုနားဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလည်းကျွန်တော်နားလည်နိုင်ပါတယ်ကိုနစ်ဆိုတာအကြာကြီးပ
ါမက်ဆီတီတင်းပြဂွာရီယိုလာကတော့ယာဂင်ကလော့ပ်ဟာသူ့ရဲ့အကောင်းဆုံးပြိုင်ဘက်ဖြစ်ပြီးတော့အခုလိုဒီဘောလုံးရာသီကုန်မှာထွက်တော့မယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူပြောတာကတော့
I was really better the games before play against Liverpool I was ပုဂ္ဂိုလ်ရေးရပြောရမယ်ဆိုရင်လေသူကကျွန်တော်ရင်ဆိုင်ခဲ့ဘူးသမျှအကောင်းဆုံးပြိုင်ဘက်ပါကျွန်တော်ဘိုင်ယန်မာရုံးကသူကဒေါ့တမန်မှာဖြစ်ပြီးအခုလဲဒီမှာတစ်ခါပြန်ကြုံရတာပါပရီမီယာလိဂ်မှာသူ့ကိုသတိရနေကြမယ်လို့ကျွန်တော်ထင်ပါတယ
်ယန်ကော့ဟာလိဝူးသင်းကိုကင်တွယ်ခဲ့တဲ့ဒီ၈နှစ်ကျော်ကာလအတွင်းမှာပဲပရီမီယာလိဂ်ဖလားချန်ပီယံစ်လိဂ်ဖလားကမ္ဘာကလပ်ချန်ပီယံဖလားဥရောပစူပါဖလား FA ဖလားနဲ့ကာရာဝေါဖလားအပါဝင် community ဒိုင်းတွေကိုတစ်ကြိမ်စီအနိုင်ရရှိခဲ့ပါတယ်ခင်ဗျာ။ Spain La Liga ဘက်မှာလည်း Barcelona နီးပြ Xavi Hernandez ကဒီဘောလုံးရာသီကုန်မှာ Barcelona နီးပြဖြစ်ကနေထွက်တော်မယ်လို့စနေနေ့ကကြေညာပါတယ်
။ Bona tarda y bona nit. Abans que em feu les pertinents preguntes, m'agradaria
လာမယ့်ဇွန်လ30ရက်နေ့ကစပြီးတော့ကျွန်တော်ဘာစီလိုနာအသင်းနီးပြအဖြစ်ဆက်ပြီးတော့ရှိနေတော့မှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့ကြေညာချင်ပါတယ်ကျွန်တော်အခုပဲအသင်းဥက္ကဋ္ဌလာပေါ်တာဒူဥက္ကဋ္ဌရော်ဖေးရက်စတင်းနဲ့အာကစားဒရိုက်တာဒေဂရုနဲ့စကားပြောပြီးပါပြီလက်ရှိဖြစ်နေတဲ့အနေအထားမျိုးကိုကျွန်တော်အနေနဲ့ခွင့်မပြုနိုင်တဲ့အတွက်အသင်းအနေနဲ့အပြောင်းအလဲလုပ်ဖို့လိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်ကျွန်တော်ဒီနေ့ကြေညာတာပါဒီမတိုင်ခင်ကလေးကဆုံးဖြတ်ပြီးသားပါဒါပေမဲ့ Villarreal ကို5ခု3ခုနဲ့ရှုံးပြီးတဲ့နောက်မှာတော့ဒီချိန်ကကြီးညာဖို့အကောင်းဆုံးပါပဲ
အခုလို Xavi အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့ပုံမှာသူ့အနေနဲ့လက်ခံတယ်လို့ Barcelona အသင်းဥက္ကဋ္ဌ Joan Laporta ကလည်းပြောလိုက်ပါတယ
် Xavi va comunicar que a final de temporada marcharía
Barcelona အသင်းဟာအခုလောလောဆယ်မှာ Spain La Liga မှာ44မှတ်နဲ့အဆင့်3မှာရှိနေပြီးတော့ဇယားထိတ်က Real Team နဲ့ဆက်မှတ်ကွာနေပြီးအသင်းထဲမှာပြဿနာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဒီဘောလုံးရာသီကုန်မှာထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Xavi ကုလိုဒီဘောလုံးရာသီကုန်မှာထွက်တော့မှာဖြစ်တဲ့အတွက်သူ့နေရာမှာဘယ်သူနီးပြဖြစ်လာမယ်ဆိုတာကိုလည်းအတော်များများကစိတ်ဝင်စားနေကြပါတယ်။အခုလောလောဆယ်မှာတော့ Arsenal နီးပြ Arteta ဖြစ်လာနိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းထွက်ပေါ်နေပြီးတော့ဘယ်သူဖြစ်မယ်ဆိုတာကတော့တောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရန်နိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရရှင်။ဗုဒ္ဓဖူးညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
တော်တာရှင်များရှင်သတင်းအချင်းချုပ်တွေကိုမပြောပြခင်ပါပဲနော်ထိတ်တန့်ရောက်သတင်းတပုတ်နဲ့ပြောပြပေးခြင်းပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီဖြစ် Euro 19တန်းပေးရမယ်ကြောင်းဥရောပသမဂ္ဂ EU ကဒီကနေ့ပဲကြေညာလိုက်တဲ့အကြောင်းပါအကူအညီတွေကိုပြီးခဲ့တဲ့နှစ်ထဲကနေရဆွန့်ခွာဆွတ်ပြေးကြရတဲ့လူပေါင်း 1.6 သိန်းအတွက်ပြည်ပခန့်တွေကြောင့်နေနာသူတွေအတွက်သုံးဆွဲသားမှာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားတာပါစာနယ်ရိက္ခာအရေးပေါ်ခိုလုံစရာကျန်းမာရေးစောင့်ရှောက်မှုရေနဲ့မိန်လာစတာတွေအပြင်မြေမြုံပိုင်းလိုအန္တရာယ်ကအကာအကွယ်ပေးရမယ့်ကိစ္စတွေမှာသုံးစွဲမှလည်းဖြစ်ပါတယ်။စာတင်ကြောင်းတွေပိတ်ထားရပြီးတော့ပြိပခါတွေကြောင့်ပညာမသင်နိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာကျောင်းနေအရွယ်ကလေးတွေရဲ့သုံးပုံတစ်ပုံလောက်သာပညာသင်ခွင့်မရတဲ့အတွက်ကြောင့်မလို့ယူရို2တန်းကိုအရေးပေါ်ပညာရေးဆေးအဖြစ်နဲ့သုံးစွဲမှာပါ။အကူအညီတွေကိုတော့ကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာအဖွဲ့အစည်းတွေကတစင်ပေးရသွားမယ်လို့လည်း EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုဆက်ပြီးပြောပြပေးသွားပါမယ်။အုတ်ချုပ်ရေးအရေးပေါ်ကာလသတ်မှတ်ပြီးတော့တက်တန်းတို့အုတ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီဟာဒီကာလမှာပဲ5ချိန်မြောက်အဖြစ်နောက်ထပ်6လတက်တန်းတိုးလိုက်ပါတယ်။စစ်ကောင်စီကဒီကနေ့ကာလုံအစည်းအဝေးကျင်းပပြီးတဲ့နောက်နိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြေညာထားတဲ့ကာလကိုနောက်ထပ်6လသတ်မှတ်လိုက်ကြောင်းဒီကနေ့ဇန်နဝါရီလ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာစစ်ကောင်စီကကျင်းပဖို့ရည်ရွယ်ထားတဲ့ရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေအတွက်စီကံတချို့ကိုရှော့ပေါ့ပေးလိုက်ပါတယ်။ရွေးကောက်ပွဲဝင်မဲ့ပါတီဝင်တွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်နဲ့နိုင်ငံရေးပါတီတစ်ခုအတွက်လုပ်ငန်းတွေလုပ်ဖို့သတ်မှတ်ထားတဲ့အ ਨੇ စုံမြို့နယ်အရေးအတွက်တွေကိုလည်းရှော့ချပေးလိုက်ကြောင်းသတင်းထုတ်ပြန်ထားပါသေးတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေမှာပါတီဝင်အရေးအတွက်အ ਨੇ စုံ3,000သတ်မှတ်ထားတာကို9,000မြို့နယ်အားလုံးရဲ့ထောက်ဝံ့မှာပါတီလုပ်ငန်းတွေရှိရမယ်လို့သတ်မှတ်ထားတာကိုလည်း3,000ရှော့ချထားပါသေးတယ်။စစ်ကောင်စီအကြီး ီကဲဘိုးချုပ်မူကြီးမင်းအောင်လိုင်းလက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ဒီရွေးကောက်ပွဲစီမင်းတွေကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြထားခြင်းရှိပါဦးရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ John Bell Hamza ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်။This program.